ကာသနာရောင်းနေ2580ခုနှစ်ကောသာသကရေ1990ခုနှစ်ပြည့်နှစ်ဘောဂလာတိကျော်9ရေကျန်ကုန်တဲ့စံကြောင်းမြို့နယ်အောင်ချမ်းသာရဲ့ကွယ်သီရိမင်္ဂလာလမ်းကံမြင့်ကျောင်းတိုက်ဓမ္မရုံအတွင်းဝယ်စီရင်ခြင်းပါပြုလုပ်အပ်သည့်ဓမ္မလည်းခန္ဓာဝယ်သံဃာမြို့နယ်ဓမ္မသီရိလမ်းယူသနာစင်တာအမှတ်25နေဦးကံကျူးတော်ခင်ခင်ဝေသာမောင်စူရိလင်းမောင်ရည်သမီးမတ်တူတူအောင်မိသားစုတို့ဤအမဒါဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်တော်ယုတ်တရားကိုလေးလာသုံးသပ်ခြင်းအပိုင်းနှစ်တရားဒေသနာတော်သောရမြတ်စွာဟိမာကရုဏာကိုအာယုတ္တိဝံသိကျူးဖွဲ့စွာအပ်တဲ့ဝန္ဒနာပနာမအာတိတကာထာကိုရေစုပူဇော်ခြင်းဖြင့်စတင်ကြရအောင်။ယောကမ္ဘာသောတိဟိတိယံကမေယံကာလံကရုဏောတိတုကရာမိခေရံတထောလောကဟိတာယနာထောနမောမဟာကရုဏိကတ္တတ္တ ယောနာထောဝိနည်းယမြာစွာတတဝါဤချမ်းသာစေပါလိုလာတောင်းတပုံပေါင်းခါသဖြင့်နာထမြညာခြင်းရှင်တော်မြတ်ဘုရားသည်ကမ္မကောတိဟိပိဂေကဝအေတ္တတေချာတို့ဖြင့်တော်လဲအပ္ပမေယံဤတဲ့တိုင်းတာဖော်ပြခြင်းဟာမစွမ်းနိုင်ပါသော ကာလလေးအတင်ချေသိနေသောရှိကြသောကာလပတ်လုံးလောကိတယတတလောကဤအကျိုးစီးပွားအလုံးကအတိတကရာနိဥ္စာအသက်ချင်းလက်အင်္ဂါမိတ္တာကြီးမှသမီးသာလင်တခြားသမီးစွန်ရင်းကြီးဟုကျက်သေးချဝယ်ငါးဆွဲအစုအလုံးခဲရသောအမှုတော်ကို ကရောတော်ဘုရားရှင်ယန္တိတံကျုပ်ကိုအားထုတ်တော်မူရသည့်ဖြစ်ဖြစ်ခေရလက်ခြင်းမြေလုံးအသက်ဆုံးနှင့်နှလုံးဆွေးဝါကိုရောဤပြမန်းခြင်းသို့ကတောဝန္ဒနာဒီပညာစွာရောက်တော်မူခဲ့ရသည်။မဟာကရဏိကတ္တတဝါများယဝတ္တာကေသူသနာရှိခင်မဟာကရုဏာရှင်ဖြစ်တော်မူသော တဏ္ဍာတဝိနည်းယမြာစွာသတ္တဝါဤချမ်းသာစေပါလိုလာတောင်းတဘုံဘုံခါသဖြင့်နာထမြညာသူရှင်တော်မြတ်ဘုရားအာနမောယုတိကြောင်းပြောင်းမန်ကိုလျော်၏ကရောယုအကျိုးရှိခိုးခြင်းသည်အတုဝဲဝဲတုစင်စစ်မသွေဖြစ်ပါစေတည်း
ယုတ်တရားကိုလေ့လာသုံးသပ်ခြင်းလူလောကကြီးကြီးလိုက်တဲ့ဆိုလို့ရှိရင်အလုံးပုံမှန်တန်တဲ့လေးညနေရတွေ့နေရကျုံနေရတာတွေဟာလူရဲ့မျက်စိနားနာလို့တရားကိုလို့ဆိုတာတွေနဲ့အင်္ဂါရတ်တွေနဲ့ချီးတွေ့ပြီးသိရှိနေရတာတွေဟာယုတ်တရားတွေပဲ လူယံခန္ဓာကိုယ်ကြီးကိုဗာနဲ့တိဆောက်ထားတော့စာတုမဟာဘူတိကောအယံကာယောတဲ့အယံကာယောဤလူတွေရဲ့ခန္ဓာကိုယ်ကြီးကိုစာတုမဟာဘူတိကောမဟာဘူတဆိုတဲ့ဓာတ်ကြီးလေးပါးနဲ့တိဆောက်ထားတာဖြစ်တယ်လက်ကြည့်လိုက်ဘယ်နေရာပဲဖြစ်ဖြစ်မဟာဘူတဆိုတာလည်းအစုအဝေးကြီးပဲမဟာဘူတတွေနဲ့တိဆောက်ထားတယ် မဟာဒုက္ခဆိုတာပုံစံအမျိုးမျိုးနဲ့ချင်းရှားပေါ်လွင်နေတာလေဟုတ်လားလူရဲ့ခန္ဓာကိုယ်ထဲမှာပဲဒီအင်္ဂါရက်တွေခေါင်းကပုံစံတစ်မျိုးခေါင်းမှာလည်းနေရက်ကပုံစံတစ်မျိုးနှာခေါင်းကပုံစံတစ်မျိုးပုံစံအမျိုးမျိုးလက်ကတစ်မျိုးဝမ်းပိုက်ကတစ်မျိုးခြေထောက်ကတစ်မျိုးပုံစံမတူတဲ့ဟာလေးတွေခန္ဓာကိုယ်ကြီးတစ်ခုတည်းခန္ဓာကိုယ်ရဲ့အတွင်းမှာရှိတဲ့ င်္ဂအစိုက်ပိုင်းနေကြည့်ဦးမယ်ဆိုလို့ရှိရင်ဟောကအသေးကပုံစံတစ်မျိုးအဆုတ်ကပုံစံတစ်မျိုးနှလုံးကပုံစံတစ်မျိုးအယိုးတွေကြောတွေအသားတွေကပုံစံတစ်မျိုးဆိုပြီးတော့ဒါရီယာဘာရီနဲ့တိဆောက်လာတာလို့ဆိုမဟာပုံလေးပါဘာလို့ဒီလိုအတုံးခဲလေးဖြစ်နေတာကအားလုံးဒီလိုယုတ်တရားတွေရဲ့တရားမြာကဘယ်လိုလုံးဆိုပထဝီပဲပထဝီပေါ်စုပြီးတော့တီးနေတာအဲ့ဒီလိုပထဝီပေါ်တီးနေအောင်ဘယ်သူကနေစုစည်းပေးထားလို့ဆိုအာဝေါကစုစည်းပေးထားတယ်တခါအာဝေါကလွန်ခဲ့တာလို့ရှိရင်ယူစည်းတယ်အဲ့တော့ပထဝီဆိုတာရုပ်အလုံးရဲ့တရားဖြစ်တဲ့ခက်မာတဲ့အတုံးခဲဖြစ်တယ်အတုံးအခဲဖြစ်တယ်တရားဖြစ်တယ်ပထဝီပေါ်မှာအခြေပြုပြီးတော့ထိုကဲ့သို့အခြေပြုနိုင်အောင်အာဝါကပြိုလဲမတော်အောင်စုစည်းပေးထားတယ်တေသောကရင့်ကျက်လာစေတယ်မားလာစေတယ်အတုံးခဲခံရစေတယ်ဝါယောကနေပြီးတွန့်ကန်ပေးထားတယ်ဟောဒါနဲ့ဒီပုံစံလေးတွေဟာမပြတ်မဟာဘုလေးပါးနဲ့တိဆောက်ထားတာအဲ့ဒီမဟာဘုလေးပါးပေါ်မှာမျက်စိနဲ့မြင်ရတဲ့အခြင်းဆိုတာပါရှိနေတယ်လေနှကောင်းနဲ့အနတ်ရှုလို့ရတဲ့ရှုရှိုက်လို့ရတဲ့အနတ်ဆိုတဲ့ယူသဘောလေးတစ်ခုတည်ရှိနေတယ်လေလျာမဲ့ရဲ့လို့သိရတဲ့အရသာဆိုတဲ့ယူသဘောလေးကတည်ရှိနေတယ်လေအကျိုးတစ်ခုကိုထပ်ဆင့်ထုတ်လုပ်နိုင်တဲ့ဩဇာဆိုတဲ့အစီသဘောလေးကအစီအနှစ်သဘောလေးကတည်ရှိနေရတယ်။ဘယ်နည်းအားဖြင့်ဒီလူရဲ့ခန္ဓာကိုယ်မှာအခြေခံအမြင်ဟောဒီရုပ်ရှိခုစုတွဲပြီးတော့နေတယ်။ဟုတ်လား။အခုဒီခန္ဓာဗေဒအနာတိကျမ်းမှာဆိုတဲ့အတိုင်းပဲလူရဲ့ခန္ဓာကိုယ်မှာဆဲလေးညောင်များစွာနော်။ရုပ်ကအမတန်သေးငယ်တဲ့အမုံလေးစုပြီးတော့နေတာ။ဟုတ်လ
ား။
သူတို့ကြည့်လိုက်လို့ရှိရင်ပုံမှန်တဏ္ဍာန်ကြီးနဲ့မြင်နေရတယ်လူဆိုတာပုံမှန်တဏ္ဍာန်တစ်မျိုးနဲ့မြင်နေရတယ်အမှန်တရားအအောင်ကောင်းနဲ့မှန်ကြောင်းကြီးနဲ့ကြည့်လိုက်လို့ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ဟာရှားချင်အောင်မျိုးလို့ပေါ့အပေါက်ပေါက်တွေနဲ့ဒီလိုတစ်ခုစီတစ်ခုစီဖြစ်နေတာမျိုးကိုမြင်ရနိုင်တယ်အမြင်ဒီလေဘုန်းကြီးတို့ဝတ်ထားတဲ့အဝတ်ဒီတိုင်းကြည့်လိုက်လို့ဆိုလို့ချင်းတာမန်ကြည့်လို့ဆိုရင်အဝတ်ပုံသဏ္ဍာန်အတိုင်းမြင်နေရမယ်တင်းတင်းချာချာလေးလာကြည့်လိုက်လို့ဆိုလို့ချင်းခြေချောင်းကလေးတွေမမြင်ရဘူ
း
ဟောခြေချောင်းကလေးတွေပေါင်းထားတာဘေးကနေရုတ်တရက်ကြည့်လိုက်လို့ဆိုရင်ခြေချောင်းလေးတွေပေါင်းထားတယ်လို့သိရရဲ့လား မသိရဘူးတချို့ကမြင်လို့မရအောင်ပိတ်ပိတ်တဲတဲမျက်စိနဲ့တာမန်မျက်စိနဲ့ထိုးဖောက်ပြီးတော့မမြင်ရအောင်ပိတ်ပိတ်တဲတဲဖြစ်နေတာတို့တော့စုထားတာအများကြီးကိုစုထားတယ်လို့ပြောမှာမှန်ပါပါဘုရ
ား
ဖြီးပေါင်းပေါင်းလေးဖုတ်ထားတယ်ဆိုလို့ရှိရင်ကြည့်လိုက်ရင်တော့တဒုံနဲ့တစ်ခဲတည်းလို့ထင်ရလိမ့်မယ်တို့တော့မဟုတ်ဘူးဂျုံမုံလေးတွေကိုရေရနဲ့စုစည်းထားလို့အတုံးခဲလေးဖြစ်နေတာနော
်မှန်ပါ
ပါအမုံလေးတွေအမုံလေးတွေလူခန္ဓာကိုယ်မှာလည်းထို့အတူပဲအမုံလေးတွေပုံလေးတွေကိုစုစည်းထားတာပုံတရံပေါ်အောင်လို့အဲ့ဒီမှာအဓိကကဘယ်လိုလဲဆိုရင်မဟာဘုံလေးခုကအဓိကပဲ။ဒါကြောင့်မြတ်စွာဘုရားကရုပ်ကြောင့်ရှင်းပြတယ်ရှင်းပြတယ်တုတ်တန်နေတယ်မှာရုပ်ဆိုတာဘာလဲဆိုရင်အေးမဟာဘုံလေးပါးရယ်မဟာဘုံလေးပါးကိုမိပြီးတော့ဖြစ်နေတဲ့ရုပ်တွေလည်းဒါပဲရှိတယ်နော်။သတ္တရောသမဟာဘုဒ္ဓံမဟာဘုံလေးပါးရယ်စတုဏံသမဟာဘုဒ္ဓံဥပါဒါယရူပံမဟာဘုရား၄ပါးကိုပြီးပြီးတော့ဖြစ်နေတဲ့ယုတ်ရဲ့လို့မြတ်စွာဘုရားဆိုလိုဟောပြောလိုတဲ့ယုတ်တွေဟာအဲ့ဒါတို့တော်လူတွေရဲ့တဏ္ဍာမှာတော့ကောင်းလို့လက်တို့ခြေတို့စသဖြင့်ပြင်ပဗဟိတဆိုရင်ဒါကသစ်ပင်ဒါကကြောက်ခဲဒါကအိမ်စသဖြင့်ပုံစံအမျိုးမျိုးနဲ့လူတွေကထင်မြင်ယူဆပြီးတော့အမိနာမပြည့်ညက်တွေတင်ပြီးတော့ခေါ်နေကြတာဘယ်ရာလို့ဖြစ်ဖြစ်ဟောဒီရုပ်ရှိခုရဲ့အစုအဝေးကြီးရတာဖြစ်တယ်လို့ဒီလိုမိုက်တာနော
်ဟုတ်ပါပါခင်ဗ
ျခန္ဓာကိုယ်မှာလည်းရုပ်ရှိခုရဲ့အစုအဝေးကဲလူသားတွေကျတော့ဒီတဲ့ပိုးလာတဲ့ရုပ်တွေရှိသေးတယ်ဒါကအခြေခံရုပ်ကတော့ဒီရှိခုပဲအဲ့ဒီရှိခုထဲမှာဘာတွေပိုးလာတော့ဒါပုံပေါ်သွားပြီဒီရှိခုနဲ့ဆိုရင်ဇလံပေါ်နေပြီဒီလိုမှာနော
်မှန်ပါပါခင်ဗ
ျသူတို့လိုအပ်တာတွေဘာတွေရှိနေတော့ဆိုကြည့်လူရဲ့ခန္ဓာကိုယ်ထဲမှာတက်ရှိတတဝါ သက်ရှိတဲ့ဘဝအားလုံးပေါ့သက်နဲ့ဒီမှာဆိုလို့ရှိရင်ဟောဒီ၄ခုပဲဒီ၈ခုပဲမဟာဘုံ၄ခုရဲ့ဥပါဒါယ၄ခုရဲ့ပေါင်းလိုက်လို့ရှိရင်ဒီ၈ခုပဲအဲ့ဒီ၈ခုကကံ့ကြောင့်လည်းဖြစ်တယ်စိတ်ကြောင့်ဖြစ်တာလည်းရှိတယ်ဥရုကြောင့်ဖြစ်တာလည်းရှိတယ်အာဟာရကြောင့်ဖြစ်တာရှိတယ်သို့သောသက်ရှိတ္တဝါတွေမှာဘာပိုးလာလို့ဆိုဇီဝိတာဆိုတဲ့အသက်ရုပ်ကျန်တဲ့ရုပ်တွေမိမိရဲ့အတူတကွာဖြစ်တဲ့ရုပ်တွေကိုဆက်လက်ရှင်းသန်းနေအောင်ထိန်းထားပေးနိုင်တဲ့ဇီဝိတာဆိုတဲ့ရုပ်ကံ့ကြောင့်ဖြစ်တာမှန်လားကံ့ကြောင့်ဖြစ်တဲ့ရုပ်တွေကိုထိန်းတာသူကဥရုကြောင့်ဖြစ်တဲ့ရုပ်အာဟာရကြောင့်ဖြစ်တဲ့ရုပ်တွေစိတ်ကြောင့်ဖြစ်တဲ့ရုပ်တွေကိုသူကမထိန်းမပေးဘူးကံ့ကြောင့်ဖြစ်တဲ့ရုပ်တွေပြည့်စုံမတော့အောင်ထိန်းပေးချင်တယ်မှန
်လား
သူအတိုင်းတားလိုက်အတိုင်းတားလိုက်တည်ရှိနေအောင်ဆက်ဆက်ဖြစ်နေအောင်သူကနေတောင်းအားပေးနေတာစိတ်ကြောင့်ဖြစ်တဲ့ရုပ်ဆိုတာစိတ်ကြောင့်မလို့ထပ်ထပ်ဖြစ်တာဥရုကြောင့်ဖြစ်တဲ့ရုပ်ဆိုတာဥရုကြောင့်ထပ်ထပ်ဖြစ်နေတာအာဟာရကြောင့်ဖြစ်တဲ့ရုပ်တွေဆိုတာအာဟာရစားရင်စားရင်အကြောင်းတရားရှိနေလို့ဆက်ဆက်ဖြစ်တယ်ကံဆိုတာကအလုံးမဟုတ်အတိတ်ဘဝလုပ်ခဲ့တဲ့ကံခုချိန်မှာသင်္ချာရှိနေတဲ့သဘောမဟုတ်အဲ့ဒီကံကြောင့်ဖြစ်တဲ့ရုပ်တွေကိုဇီဝိတရုပ်ကနေဆက်လက်ချိန်သိမ်းသွားတာသူကနေပြီးတော့တည်ဆောင်သွားလို့ကံကြောင့်ဖြစ်တဲ့ရုပ်တွေကဆက်လက်ရှင်သန်းနေကြတာသူတက်တာအတိုင်းရှိပြတ်သွားလိုက်ပြန်ပေါ်လာလိုက်ပြတ်သွားလိုက်ပြန်ပေါ်လာလိုက်ပေါ်လာတဲ့အတိုင်းအတာအဲ့မှာလည်းသူကချိန်သိမ်းဆောင်ရှောင်းနေတာသူကိုယ်တိုင်ကလည်းမပြတ်တာမဟုတ်ဘူးပြတ်တယ်နော
်
ဇီဝိတရုပ်ကိုယ်တိုင်ကလည်းသူတက်တာနေနဲ့သူနေရသူတို့ထတလဲလဲဖြစ်လာအောင်ကံတရာဒီဘဝလုံးနေတဲ့ကံတွေကိုပြောတာမဟုတ်ဘူးအတိတ်ဘဝကလုံးထားတဲ့ကံတွေအဲ့ဒီကံတွေကဖြစ်တဲ့ရုပ်ဆက်သက်ပြီးတော့ဖြစ်နေအောင်ဟောဇီဝိတရုပ်လေးကနေထိတာလို့အဲ့ဒီအထင်းတက်ကလေးရှိတယ်လို့ဒီမှာမှတ်ကံတရာရုပ်ရှိနေသေးတဲ့ညကာလကတော့ကြံတဲ့ဥရုသာရုပ်တို့အာရသာရုပ်တို့စေတသာရုပ်တို့ဆိုတာအထောက်ပံ့ဘူညီနေတဲ့ဒီရခဏကမှာဆက်လက်ပေါ်နေကြတယ်မှန်ပါပြီ
။
ကဲရုပ်ရှိခုပေါ်မှာဇီဝိတချက်လိုက်ရင်ဘယ်နှခုဖြစ်သွားလဲ
။မှန်ပါဗျာ။
အေးကံ့ကြောင့်ဖြစ်တဲ့ရုပ်တွေကအချိန်ကအားဖြင့်၉မျိုးရှိတယ်လို့ဒီလိုမှတ်တာ။ကံ့ကြောင့်ဖြစ်တဲ့ရုပ်တွေကိုအချိန်ပြုတ်ပြီးစုစည်းတာအနည်းဆုံး၉ခုစုစည်းရမယ်။ဥရုကြောင့်ဖြစ်တာကျတော့၈ခုပဲစုစည်းထားတယ်။ပထမအချိန်ရုပ်က၈ခုပဲရှိတယ်။စိတ်ကြောင့်ဖြစ်တာလည်း၈ခုပဲအာဟာရကြောင့်ဖြစ်တာလည်း၈ခု၈ခုနဲ့အခြေပြုပြီးစုစည်းထားတာဒါပထမအသေးဆုံးအခြေပြုတဲ့ရုပ်လေးပေါ့
ဟုတ်
အင်္ဂလိပ်လိုတော့ unit လို့ခေါ်တယ် molecule လို့ခေါ်တယ် molecule of material quality molecule လေးတစ်ခုပေါ့အသေးလေးတစ်ခု၈ခုနဲ့စုထားကံစားရုပ်ကြတော့မဟုတ်ဘူးအသေးဆုံးလေးကိုဗာနဲ့သူ့လို့ဆိုကိုယ်ဦးနဲ့စုထားတယ်ခုခေတ်ကလည်းပြောမယ်ဆိုရင် 8N1 လို့ 9N1 လို့ဒီလိုပြောပေါ့နော
်မှန်ပ
ါပါရှစ်ခုရဲ့အစုဝင်ကိုယ်ဦးရဲ့အစုဝင်ဒီနေ့ကျတော့ကံရှိတာကြောင့်လို့ဇီဝိတဆိုရုပ်လေးတစ်ခုထပ်ပေါ်လာကဲနောက်တစ်ခုဘာလို့ပေါ်လာတော့ဆိုလို့ရှိရင်ဒီလောကလူရည်လို့ဖြစ်လာတဲ့အခါမှာလူဘယ်နှမျိုးရှိတော့ဆိုတော့အမျိုးသားအမျိုးသမီးနှမျိုးဖြစ်မလားဘုရား
ဖြစ်ပါပါဘုရား
အမျိုးသားနဲ့အမျိုးသမီးမတူညီတဲ့အချက်တွေရှိတယ်အတန်အားဖြင့်လည်းမတူညီဘူးရုပ်ပုံပန်းတဏ္ဍာရလာလာလှုပ်ရှားတာလည်းမတူကြဘူးခန္ဓာကိုယ်တည်ဆောက်မှုတွေချင်းလည်းမတူဘူးဒီလိုကွဲပြားနေအောင်ဘယ်သူကသွားမှုပြီးကြီးစိုးထားတာလို့ဆိုတော့အဲ့ဒီမှာရုပ်တစ်မျိုးရှိတယ်အဲ့ဒီရုပ်ကိုအမျိုးသမီးတွေမှာအခြေပြုတဲ့ရုပ်ကအဋ္ဌိဘာဝရုပ်လို့ခေါ်တယ်ဟုတ
်လ
ားအင်္ဂလိပ်လိုတော့ feminine entity feminine entity ဆိုတော့ female ပေါ့အမျိုးသားတွေကျတော့ဘာနေပြီးတော့ခြေပြုထားတော့ဆိုပုံဘာဝရုပ်ပုံဘာဝရုပ်က masculine entityသောသောမေးပေါ့ဒီအခြေခံလာလေးရှိတယ်အဲ့တော့ခုနကဇီဝိတဆိုတဲ့အသက်ကဘယ်နှမှာရှိတာတုံးလို့မေးလို့ရှိရင်အသက်ဘယ်နှမှာရှိတယ်ဆိုရင်တချို့ကကလေးတွေပြောရင်ဘိုင်ထဲမှာရှိတယ်လို့ပြောကြတာ မဟုတ်ဘူးဒီဥဒ္ဒယုတ်ဆိုတာ spread and all over တော့တကူလုံးမပြန်နော်တကူလုံးမှာစိတ်ဝင်ပြန်နှံ့နေတာအတက်ကရုပ်အားလုံးကစိတ်ဝင်ပြန်နှံ့နေတို့တူပဲအဋ္ဌိကဝါယုတ်တို့ပုံမှန်ဝါယုတ်ကိုယုတ်မယုတ်ပေါ့အခြေခံကိုယုတ်မယုတ်တွေကဘယ်မှာရှိတော့လို့တကူလုံးမှာရှိတယ်ဒါကြောင့်မလို့တကူလုံးမှာရှိလို့အမျိုးသမီးရဲ့ပုံမှန်သဏ္ဍာန်မျိုးသားရဲ့ပုံမှန်သဏ္ဍာန်တွေကွဲပြားအေခုခေတ်အနာသမီးဆရာတွေကတော့ပြောမှာပေါ့ဟော်မုန်းတက်ကြောင်းဒါအခေါ်ပွဲတော်တာပဲဖြစ်နေနော်မှန
်
ပါအဋ္ဌိဘာဝဘုံဘာဝဒါကိုဟော်မုန်းလို့ခေါ်ရင်ခေါ်ပေါ့သူ့ကိုဟော်မုန်းဆိုတာဘယ်ရတာလဲလို့ဆိုတာကံကနေဖန်တီးပေးလိုက်တာပဲအခြေခံကတော့အကြောင်းတမ်းပဲအဲ့ဒီလိုအဋ္ဌိဘာဝရုပ်ဘုံဘာဝရုပ်ထည့်လိုက်လဲဆိုလို့ရှိရင်ခုနကကံကြောင့်ဖြစ်တဲ့ unit 6ခုတည်းကနေပြီးတော့အဋ္ဌိဘာဝဘုံဘာဝထည့်လိုက်ဘယ်လောက်ဖြစ်သွား
17
ခုဖြစ
်
ပြီဟုတ်တယ်မဟုတ
်လား
အဲ့တော့အုပ်စုနဲ့အုပ်စုနဲ့နေတာအဋ္ဌိဘာဝရုပ်ဆိုတဲ့ဒီ quantity တခုထည့်လိုက်တဲ့အခါရုပ်ရဲ့အကြီးသေးလေးတခုထည့်လိုက်တဲ့အခါခုနက6ခုနဲ့သူကတစုဘုံဘာဝနဲ့ခုနက6ခုနဲ့ကတစုအဲ့ဒါကိုပဲရုပ်ဆယ်မှုကိုတစုရုပ်ဆယ်မှုကိုတစုလို့ဒီလိုဖွဲ့စည်းတာဖွဲ့စည်းပြီးတော့တည်နေတာကိုပြောတာเนาะဟုတ်ယူနစ်ဖွဲ့တာအစုလိုက်အစုလိုက်ရုပ်ဟာတစ်ခုတည်းမှမတည်နေဘူးအစုလိုက်အစုလိုက်တည်နေကြတယ်ဒါကိုရူပကလာပလို့ခေါ်တယ်ရုပ်ကလပ်အစုလိုက်အစုလိုက်ဖြစ်နေတာခန္ဓာကိုယ်ထဲမှာရှိတဲ့အစုလေးတွေလည်းကြည့်လေပေါင်မုံဖုတ်တာကြည့်တာပေါင်မုံကိုကြည့်နေစင်တသားကြီးတသားကြီးဖဲ့ကြည့်လိုက်လို့ဆိုရင်ပေါင်းပေါင်းကအစုလိုက်အစုလိုက်စုနေတာပဲလေစုနေလို့ပေါင်းပေါင်းလုံးကြီးလို့ထင်နေတာထို့တူပဲအဝတ်ကိုကြည့်ရင်လည်းခြေချောင်းလေးတွေစုနေတာမဟုတ်လား
မှန်
ပါဘူးအေးအဲ့ဒီတိုင်းပဲခန္ဓာကိုယ်ထဲမှာလည်းပဲကာမစာရုပ်တွေကအစုလိုက်အစုလိုက်နေတာအစုလိုက်အစုလိုက်စေစာရုပ်တွေကလည်းအစုလိုက်အစုလိုက်ပုရုစာရုပ်တွေကလည်းအစုလိုက်အစုလိုက်အဲ့လိုတစုစီတစုစီ unit တွေစုပြီးတော့ထားလို့ပုံမှန်သဏ္ဍာန်ကြီးပေါ်နေတာတဲ့တခုလည်းမဟုတ်ဘူးအများကြီးတစုရဲ့အကြောင်းကိုပြောပြကဲနောက်တစ်ခုဘာရှိသေးရောကံကြောင့်ဖြစ်တဲ့ရုပ်တွေကအခြေခံအားဖြင့်နောက်တစ်ခုဘာရှိတော့ဆိုလို့ရှိရင်စိတ်တွေရဲ့မြညာရုပ်ကိုဝတ္ထုယုံလို့မြတ်စွာဘုရားကပဋ္ဌာန်းမှာတော့ဝတ္ထုလို့လည်းခေါ်တယ်ရှင်မဘုရားကအထေရရာဆရာလက်ထက်ရောက်တဲ့အခါကျတော့ဟရိယဆိုတဲ့စကားလုံးလေးထည့်ပြီးတော့ဟရိယဝတ္ထုယုံလို့ခေါ်လိုက်တယ်။ဒါပေမဲ့ပါဠိတော်မှာဟရိယဝတ္ထုယုံဆိုတာကိုဖော်ပြထားခြင်းမရှိပါဘူး။ဖော်ပြထားခြင်းမရှိဘူး။သို့တော်ပဋ္ဌာန်းပါဠိတော်ကျတော့ဟရိယဝတ္ထုယုံဆိုတာကိုဖော်ပြထားတယ်။မှန်ပ
ါပါ
။ဝတ္ထုခန္ဓာနဲ့ခန္ဓာဝတ္ထုကဥရိဒါဒပစ္စေနပစ္စေယောခန္ဓာဝဋ္ထုတာဝဋ္ထုခန္ဓာနာမ်တိလောပဋ္ဌာန်းပါဠိတော်မှာဝဋ္ထုဆိုတဲ့နာမည်နဲ့ခေါ်တယ်တခါရူပလို့ဆိုတဲ့တာမညနာမည်နဲ့လည်းပဲပဋ္ဌာန်းပါဠိတော်မှာဟောဒီယုတ်ကိုရည်စူးပြီးတော့မြတ်စွာဘုရားကယံရူပနိတာယမနောဓာတုသမနောဝိညာဏဓာတုသဝတ္တန္တိဓာတုပံမနောဓာတုယာသမနောဝိညာဏဓာတုယာသနိတယပစ္စေနပစ္စယောဆိုပြီးတော့ဩယံရူပံအခြင်းယုတ်လို့ဒီလိုပဲဟုတ်ကဲ့
မှန်ပါပါအ
ဲ့တော့ဗဒံပါဠိတော်မှာရူပလို့ယုတ်တမ္မန်နေတဲ့ဟောတယ်ဝုထုဆိုပြီးတော့စိတ်ရဲ့တရားလို့ဒီလိုဟောတယ်ဒီလိုဟောထားပါရဲ့ရှင်မဘုရားဘောဓဘာလို့လို့ဟရိယဆိုတဲ့စကားလုံးလေးထည့်ရအောင်လို့ဆိုခရိယဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကနှလုံးသားကိုရည်ညွှန်းတာလေနှလုံးသားကိုပြောတယ်အင်္ဂလိပ်လိုတော့ heart ဆိုတာနော်ခရိယဆိုတာနှလုံးသားကိုပြောတယ်နောက်တစ်ခုကစိတ်ကိုပြောတယ်ကြည့်တယ်အင်္ဂလိပ်လိုတော့ heart to heart ဆိုစိတ်ချင်းတည်တာပြော heart to heart ကိုပြောလို့ရှိတယ်ဟုတ်လို့ပြောလိုက်လို့ရှိရင်နှလုံးသားကိုညွှန်းတာမဟုတ်ဘူးတစ်ခါတလေစိတ်ကိုညွှန်းတာသမာဓိကောင်းအောင်လည်းပြောရမလားဒီလိုကစိတ်နှလုံးကောင်းတယ်ဟောတစ်ခါတည်းကျတော့ဘာနှလုံးမကောင်းဘူးလို့ပါလို့ စိတ်နှလုံးကောင်းတယ်စိတ်နှလုံးချမ်းမြေ့တယ်စသဖြင့်စိတ်နဲ့တွဲပြီးတော့ပြောလို့ရှိကြတယ်စိတ်ကိုရည်ညွှန်းပြီးတော့ပြောဆိုလို့ရှိကြတယ်အေရှင်တော်ဘုရားကအာရယဆိုတဲ့အတုံးလေးကိုသုံးပြီးတော့ဒီရုပ်ကဘယ်မှာရှိတယ်လဲလို့ဘယ်ပုံစံနဲ့ခန္ဓာကိုယ်ထဲမှာရှိနေတယ်လဲလို့ဆိုတော့ဘယ်နေရာမှာရှိတုံးလို့မေးတဲ့အခါကျတော့စာပေလာတိုင်းပြောရမယ်ဆိုရင်အလုံးဒီကနေ့ခေတ်မှာဒီနှလုံးသားရဲ့ဖန်ရှင်ပေါ့နှလုံးသားရဲ့လုံးဆောင်ချက်အကြောင်းတွေကိုလူတွေသိကြနှလုံးသားက24နာရီခုံးနေတာမဟုတ်လားဟုတ်ပါပါတော့ ECG တို့ကတော့ yay ECG နှလုံးခုံးတာမှန်လားမမှန်ဘူးလားဟုတ်လက်ချက်တွေနဲ့တိုင်းကြည့်တာတော့ကျမရေးအတွက်ဒီနှလုံးကအမှန်တရားရေးရှိတယ်24နာရီအနားမယူဘဲနဲ့ခုံးနေတာနှာခေါင်းကအသက်ရှူနေတာရဲ့နှလုံးကခုံးနေတာရဲ့ဘယ်တော့မှနားရမရှိဘူးအဲ့ဒီနဲ့ခုံးနေတာနော်ဟုတ်ပါပါအဲ့ဒါဘာလို့လုံးနေတာလဲလို့ဆိုခန္ဓာကိုယ်ထဲမှာသွေးလည်ပတ်မှုကိုသူကပတ်တဘောမျိုးနဲ့သွေးတွေလည်ပတ်နေအောင်ညှို့ထုတ်ပေးနေတယ်လို့ဒီလိုဆိုကြတယ်သိပါလားဟုတ်ပါပါဒါပြန်ဟရယဝတ္ထုလို့ဆိုတဲ့ဒီရုပ်ကဘယ်မှာရှိတာလဲလို့ဆိုတော့အဘိဓမ္မာကျမ်းဂန်နေပါဘယ်လိုပြောတော့ဆိုတော့အဲ့ဒီသွေးဟာလဲပတ်နေတာဖြစ်ပေမဲ့နှလုံးသားထဲရောက်နေတဲ့သွေးလေးဟာလောက်ရှိတုံးလို့ဆိုလို့ရှိရင်လက်ပွားလေးကိုချက်လှမ်းလိုက်ပြီးတော့နည်းနည်းလေးတွန့်ပြီးတော့ခုံးထားလိုက်အဲ့ဒီခုံးထားတဲ့ထဲကိုရေလေးထည့်လိုက်လို့ရှိရင်ရေလေးရဲ့ပမာဏတစ်ခုကိုရလိုက်အဲ့ဒီတလက်ဖက်လို့ခေါ်တယ်ဗမာဝါဟာတလက်ဖက်တလက်ဆောင်လက်ွားလေးကိုထက်လှမ်းလှမ်းပြီးတော့နည်းနည်းလေးကြောင့်ခုံးထားလိုက်ခုံးထားပြီးတော့အဲ့ဒီလက်ွားလေးအဲ့ကောင်ရေလေးထည့်ကြည့်လိုက်ရေဘယ်လောက်ဆန့်တယ်ဘယ်လောက်ရှိတယ်အဲ့ဒီအတိုင်းအတာပမာဏခန့်နှလုံးထဲမှာရှိတဲ့သွေးကလေးအဲ့ဒီသွေးထဲမှာဟာရယဝတ္ထုရှိတယ်လို့ပြောတာသွေးကိုပြောတာလည်းမဟုတ်ဘူးနှလုံးသားကိုပြောတာလည်းမဟုတ်ဘူးဟုတ်ကဲ့လားဟုတ်ပါဘူးဟရိယဝတ္ထုယုတ်တာသွေးကိုပြောတာလည်းမဟုတ်ဘူးနှလုံးသားကိုပြောတာလည်းမဟုတ်ဘူးအဲ့ဒီဟရိယဝတ္ထုယုတ်ကလေးတဲ့ဒီမျက်စိကနေပြီးတော့အသင်းအာယုံကမျက်စိကိုလာထိတဲ့အခါတိုင်းအဲ့ဒီထိအောင်အာယုံကရောက်ရောက်သွားတယ်မျက်စိကမြင်တဲ့အသင်းအာယုံလေးဟာစက္ခုဒွါရလို့ဆိုတဲ့မျက်စိပေါက်တွေမကဘူးအဲ့ဒီနှလုံးသားရဲ့နှလုံးသားပေါ်မှာတီးနေတဲ့ဘဝင်စိတ်ဆိုတဲ့မနောဓာတ်အဖြစ်ရောက်နေလို့ဒီလိုဆိုလို့ရနော်မှန
်ပါပ
ါဘုရားအေးကောင်းပြီအဲ့ဒီနှလုံးသားလေးပေါ်မှာမြည်ပြီးတော့စိတ်ဖြစ်တယ်လို့ဆိုတော့ကုကိအနေနဲ့တချို့စဉ်းစားကြတယ်ပေါ့လေနှလုံးကတီးတာမဟုတ်ဘူးအုံနောက်ကတီးတာတချို့ကလည်းအုံနောက်ကိုပဲညံလို့လည်းသတ်မှတ်တယ်တီးတာကိုလည်းအုံနောက်ကလို့ဒီလိုယူဆကြတယ်အဲ့တော့အဲ့ဒီအဆုံးတော်လို့ယေဟရိယဝတ္ထုယုံဆိုတာဟုတ်ပါမလားအရာရာနှလုံးသားဟုတ်ကဲ့လားလို့ဆို။ဘုန်းကြီးပြန်ချောင်းပြောမယ်ဆိုလို့ရှိရင်ကြည့်လေအဲ့ဒီမှာသိဖြစ်တယ်မဖြစ်ဘူးဆိုတာလေးကိုတာမန်ကြည့်လိုက်မယ်တာမန်တွေးကြည့်တဲ့အတွေးနဲ့ကြည့်လိုက်တယ်ဆိုလို့ရှိရင်ယေစီကမြင်လိုက်တဲ့အခါမှာယင်ထဲမှာဒိဋ္ဌိနဲ့ကြောက်စရာအာယုံကိုမြင်ယင်ထဲမှာဒိဋ္ဌိနဲ့မဖြစ်ဘူးလား
။ဖြစ်ပါရဲ့ဗျာ။
အေးမကောင်းတဲ့သတင်းကြားလိုက်ရင်လည်းယင်ထဲမှာဒိဋ္ဌိနဲ့မဖြစ်ဘူးလား ဒါကကြားရင်လည်းဒိဋ္ဌိနဲ့ဖြစ်သွားတာဟုတ်ကဲ့
ဝန
္တာတရားသတင်းကြားလိုက်ရင်လည်းဘယ်မှာအရင်ခုံတော့
ယင်ထဲ
နှလုံးမှာသွားပြီးအရင်ခုံတယ်ဟုတ်ကဲ့မှန
်
ပါဒီလိုထင်ရှားတဲ့အချက်ကလေးကိုကြည့်ပြီးတော့ရှင်မဘုရဝါဒကဟရိယဝတ္ထုကိုဒီလိုသုံးခဲ့တာလည်းဖြစ်နိုင်နောက်တစ်နည်းကဟရိယဆိုတာစိတ်ကိုယဉ်ညွတ်တာဝတ္ထုဆိုတာတရားမြာသိရမြာယုံလို့ဒီလိုဆိုလို့ရတယ်။မှန်ပ
ါ
ပါ။အဲ့တော့သိရမြာယုံဆိုတာနှလုံးသားနဲ့အုံနောက်နဲ့ဆက်နေတာ။ဆက်နေတော့ဘယ်နေရာပဲဖြစ်ဖြစ်စိတ်ပေါ်တဲ့နေရာကိုယေရှုကပြောမယ်ဆိုလို့ရှိရင်နှလုံးသားနဲ့အုံနောက်တစ်ခုခုပဲ။ယေရှုဗျာအလိုကတော့ဘာပဲရလို့မဟုတ်ခဲ့ဘူး။ဟရိယဝတ္ထုကိုခုနကနှလုံးထဲမှာရှိတဲ့သွေးတလဲဆောင်အောင်ရှိတဲ့သွေးထဲမှာတည်နေတယ်လို့ဆိုတဲ့အထက်ကရာစကားအပြင်စဉ်းစားကြည့်မယ်ဆိုလို့ရှိရင်မြတ်စွာဘုရားကဝတ္ထုလို့တဏ္ဏဟောတဲ့ဟရိယဒရာကလည်းပဲစိတ်ကိုဟောတယ်ဆိုရင်ဟရိယဝတ္ထုဆိုတာစိတ်ရဲ့တရားယုံလို့ပြီးတော့မိုင်းဆိုလို့ရှိရင် နှလုံးလည်းဖြစ်နေအုံနောက်လည်းဖြစ်နိုင်တယ်။ပင်နေရာပဲစိတ်ပေါ်ပေါ်လို့ဘာဖြစ်လို့လို့ဆိုလို့ရင်ကြည့်ဖြစ်တဲ့မုန်းတယ်ဆိုရင်နှလုံးသားထဲကဖြစ်တာ။တစုံတစ်ခုခက်ခက်ခဲခဲကြံစီပြီးတော့တွေးတော်ကြတယ်ဆိုရင်လူတွေဘယ်ကိုကုတ်လုံးကောင်းကုတ်တာလားအပိုင်းကုတ်တာလား။မှန်ပ
ါ
ပါဗျာ။ဩတွေးပြီဆိုလို့ရှင်တော့ခေါင်းကိုသုံးချတာဖြစ်တည်တယ်ဟုတ်ကဲ့မှန်ပ
ါ
ဆွားသားရဲ့လူရဲ့တွေးပြီးတော့နေတယ်ဆိုရင်ဒါကလည်းမျက်မှောင်လေးကျုပ်ပြီးတော့ခေါင်းကုတ်ပြီးတော့စဉ်းစားဘယ်လိုလုပ်ရအောင်လဲဘယ်လိုလုပ်ရအောင်လဲဆိုအကြံဉာဏ်ကြီးကဘယ်အထွက်နေတာတော့အဲ့ဒါမှန်ပါဟုတ
်
ဟောအဲ့လိုပြောလို့ရှိရင်ဟရိယဝတ္ထုဟရိယဆိုတာစိတ်ဝတ္ထုဆိုတာတရားမြတ်စွာဘုရားကဓာတ်ကြောင့်များလားဒီဝိထုလိုတမန်ဟောခဲ့တာများလားလို့တွေးတော်ပြန်ရှိပေါ့နော
်မှန်ပါပ
ါဗျာရှင်မဘုရားကဝိထုလိုခရိယဝိထုလိုခရိယသာထည့်လိုက်တာလည်းပဲမမှားဘူးလို့ပြောရမယ်ဘာဖြစ်လို့လို့ဆိုစိတ်ရဲ့တရားလို့ပြည့်စုံရနိုင်တယ်တတိယမှန်ပ
ါပါဗျ
ာခရိယဆိုတာစိတ်ဝိထုဆိုတာတရားနှလုံးသားကိုယဉ်ညွတ်တာမဟုတ်ဘူးလူတွေမှာစိတ်အဖြစ်များတာကနှလုံးသားနဲ့အုံနောက်မှာစိတ်ဓာတ်ပေါင်းလာကြတော့နှလုံးသားတွေ့ရကြတာစီတာကြတော့ဘုံတော့မှာဟောဒီနှစ်ခုကြားမှာသက်ချောင်းမှာဖြစ်နေကြတယ်လို့ဒီလိုပြောဟုတ်ကဲ့
မှန်
ပါဘူးဝန်တိုင်းရင်ဝန်နေရင်ခေါင်းကင်တာလားဘိုက်ကင်တာလား
ဖြစ်တ
ယ်ရှင်ဘက်ကိုကင်တာဟုတ်လားရှင်ဘက်ကိုကင်တာနှလုံးကိုပြည့်တယ်လေမှန်ပါဘ
ူးအ
ဲ့ဒီနေရာကိုတော့ပြည့်တယ်ဝန်တာလို့ရှိတယ်ဟောသိရင်လို့ဖြစ်ရင်ဘယ်ကောက်တာတော
့ဘုံဘုံ
ခေါင်းဘုံဆိုတော့ဒီဟန်ရဝတ္ထုရုပ်ဆိုတာစိတ်ဖြစ်ပေါ်တဲ့နေရာမှာတည်ရှိတယ်လို့ပြောမယ်ဆိုလို့ရှိရင်ဘုရားမြတ်စွာရဲ့လူလုံးကြနိုင်လောက်ဆိုရင်ရှိနော
်
ဘာဖြစ်လို့လို့ဆိုမြတ်စွာဘုရားကယံရူပံနိစ္စာယအကျဉ်ယုတ်ကိုမြည်ပြုပြီးမနောတ္တမနောဝိညာဏတ္တဆိုတဲ့အသိစိတ်တွေပေါ်တယ်လေအဲ့ဒီယုတ်ဟာလို့ဒီလိုတဏ္ဏမဲဟောခဲ့တယ်ဘယ်နောက်မှရှိတာတော့လို့ဆိုတာတော့မဟုတ်ခဲ့ဘူးဟုတ်ကဲ့မဟုတ်ခဲ့တဲ့အတွက်ကြောင့်စိတ်ဖြစ်နိုင်တဲ့နေရာတွေပေါ့စိတ်ဖြစ်နိုင်တဲ့နေရာရှိတယ်လို့သူပြောအေးနှလုံးသားထဲမှာတည်တဲ့သွေးထဲမှာလို့ဆိုရက်အတွေးခေါ်ရောက်လာတဲ့အခါကျတော့ဘာပြဿနာဖြစ်လာလို့ဆိုလူရဲ့ဒီနှလုံးကိုကြောက်ပြီးတော့တတ်တဲ့နှလုံးဆက်တတ်တာလို့ဟုတ်လားနှလုံးကိုခွဲစိတ်ကုသလို့ဒီ heart transplantation လုပ်တာတွေလို့ကြတော့သွေးကြောစရာတွေတစ်ခါဖြစ်လာတွေးတော်စရာဖြစ်ပါဗျာအဲ့လိုတွေးတော်စရာဖြစ်နေပဲခုနကတွေးထဲမှာတရားဆိုတော့နှလုံးထုထဲမှာရှိတဲ့တွေးကအဓိကကတော့တွေးပဲဟုတ်ကဲ့မှန်ပါ
ပါ
တွေးထဲမှာအရေဝိတ္ထုရှိတယ်ဆိုတွေးရှိနေတယ်ဗျာလူကတော့သက်ရှင်နေဥမာပဲစိတ်လည်းဖြစ်နေဥမာတွေးမရှိတော့ရင်တော့မရတော့ပေါ့နော်အေးဒါကြောင့်မလို့ဘယ်နေရာမှာပဲဖြစ်ဖြစ်အများသိတာတဲ့စကားလုံးနဲ့ပြောမယ်ဆိုလို့ရှိရင်ဖြစ်တာမဟုတ်တာနှလုံးသားတော့တွေးရကြတာကအုံတော့အဲ့ဒီနှစ်ခုကြားမှာသိတဲ့ဟာဖြစ်ကြတယ်လို့ဒီလိုပြောလို့ရှိရင်တော့ဒီကနေ့ခေတ်အာလုံးလက်ခံနိုင်တဲ့အနေအထားလက်တွေ့နဲ့နော်မှန
်
ပါဘူး။ဒါဖြစ်လို့လို့ဆိုမြတ်စွာဘုရားဟောထားခဲ့တယ်ဆိုရင်တော့တည်တည်ချာချာဟောထားခဲ့ရင်တော့ဘာမှစဉ်းစားကြရမလို့မြတ်စွာဘုရားကဟရိယဝတ္ထုကိုမဟောခဲ့ဘူးတည်းရဲ့ပထမဝတ္ထုလိုဟောခဲ့တယ်ကျန်ခုပန်လို့ဟောခဲ့တယ်ဒါပဲရှိတယ်เนาะ
မှန်ပ
ါတယ်တို့တော့စိတ်ရဖြစ်ရပညာရုပ်ဆိုတာလိုအပ်နေတယ်ဧကောင်းပြီဟရိယဝတ္ထုရုပ်ဆိုတာလည်းပဲဒီစိတ်အချို့ရဲ့မြညာအနေနဲ့လူရဲ့ဗရမရှိတယ်ဒါကတော့လူကခန္ဓာပြေရဆိုကံကခန္ဓာပြေတာသူလည်းပဲအ ਨੇ ဆုံးရုပ်ဆယ်ခုရဲ့အပေါင်းပဲ unity of ten ဆယ်ခုရှိရဒီဝိဒါယောအပါဝင်ဖြစ်တဲ့၉ခုကိုအခြေခံပြီးတော့ဟရိယဝိဒိယတို့ခုထည့်လိုက်တော့ဝုထုတတကဟာရုပ်ဆက်မှုပေါင်းဖြစ်တယ်။တခုတည်းကိုမနေဘူးအာရုံစုပြီးတော့နေတယ်။ကံကြောင့်ဖြစ်တဲ့ရုပ်တွေဟာ၁၀ခု၁၀ခုစုပြီးတော့နေတယ်လို့ဒီလိုပါ။ဒါကခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့နေတဲ့အရာကိုပြောတယ်။အဲ့တော့ပေါင်းလိုက်တော့ခုနကပြောတဲ့ဒီကအခြေခံကျောင်းတရားရဲ့အစုအဝေးဖြစ်တဲ့ရှိခုဇိဝိဒထထလိုက်တော့ကိုယ်ကအမျိုးသားတွေမှာပုံပါပါအမျိုးသမီးတွေမှာအဲ့ဒီပါပါနောက်ဟရိယထထလိုက် နောက်တစ်ခုဘာသာတော်ဆိုလို့ရှိရင်သက်ရှိတ္တဝါတွေမှာထူးခြားတဲ့ယုတ်ကလေးတွေပေါ်လာတယ်။ကံကြောင့်ဘုလို့ပေါ်လာတယ်။ကံကြောင့်ဖြစ်တဲ့ယုတ်ကြီးကဘာလို့ဆိုသက္ခုပတာရယုတ်ယသိသက္ခုပတာရဆိုတာပတာရဆိုတာကြီးနေတယ်ဆိုတဲ့အဓိပ္ပာယ်မျက်လုံးကလေးရဲ့အကြည်ဓာတ်နဲ့ဒီခန္ဓာကိုယ်ရဲ့အကြည်ဓာတ်နဲ့မတူဘူးဟုတ်လားကြည်တယ်ဆိုတာအာယုံကိုဖမ်းယူနိုင်တဲ့ဆိုင်းသတ္တိကိုပြောတယ်ဟုတ
်
လားအပြင်ဘက်ကအသင်းအာယုံတွေကိုဖမ်းယူနိုင်တဲ့မှန်ကလေးတို့ကြီးနေတာမျက်လုံးနားလည်းအဲ့လိုအကြည်လို့ပဲခေါ်တယ်ဆိုတော့အင်္ဂလိပ်လိုပြန်တဲ့အခါကျတော့ sensitive လို့ပြန်တယ် sense organ sensitive eye ဒီလိုပြန်တယ်ပါဠိလိုတော့သက္ခုပတာရယုတ်ပတာရယုတ်မှာဒီလေမှာ၅ခုရှိတယ်ပတာရယုတ်ဆိုဒီမှာပြင်ပကအာယုန်တွေကိုဖမ်းယူနိုင်တဲ့ဆိုင်တက်တွေရှိတဲ့ကံကပေးထားတဲ့ယုတ်၅မျိုးလို့ပြောတယ်အကျဉ်းချုပ်ပြောမယ်ဆိုလို့ချင်းမျက်စိရယ်နားရယ်နှာခေါင်းရယ်လျှာရယ်ကိုယ်ရယ်ဟုတ်ကဲ့ကိုယ်ဆိုတာကတော့ပြန်ရဖြစ်ဖြစ်ပြီးတဲ့နေရာဖြစ်ရင်ပြီးတဲ့အာယုံကိုဖိုင်းနိုင်တဲ့သဘာဝကိုပြောတာနော်မှန
်ပါဗျာ
အာလုံးကိုပတာရယုတ်လို့ခေါ်တယ်ဘာဖြစ်လို့ပတာရယုတ်ဆိုရင်အာယုံတွေကိုရယူနိုင်တဲ့ဆိုင်းရည်တွေရှိလို့အာယုံတွေကိုယူနိုင်တယ်အသင်းအာယုံကိုမျက်စိအရယူတယ်ဖိုင်းယူနိုင်တယ်အသံအာယုံကိုနားကဖိုင်းယူတယ်အနတ်အာယုံကိုနှာခေါင်းကဖိုင်းယူတယ်ရတာအာယုံကိုလျာကဖမ်းယူတယ်ခန္ဓာကိုယ်ကဖြည့်လို့ဖြည့်အာယုံတွေကိုကာယပတာရကဖမ်းယူတယ်လို့ဟောပတာရယုတ်ငါ့ကိုစေသာရှိတဲ့မှာလူတွေမှာပြင်ပတဲ့စက်တွေတရားအဲ့ဒီယုံငါ့ကိုလာမပါလို့ရှိရင်လူဘာဘယ်လိုနေလဲအစက်တွေတွေပြတ်မနေဘူးလား
ပြတ်နေပါဘူ
းပြမတယ်ဘာမှမမြင်ရဘူးအတန်လည်းဘာမှကြားရမှာမဟုတ်ဘူးအနံလည်းဘာမှမရဘူးအရသာလည်းသိမှာမဟုတ်ဘူးဖြည့်လည်းသိမှာမဟုတ်ဘူး။ဘာနဲ့တူလို့ဆိုလို့ရှိရင်ယုတ်တူကြီးနဲ့တူနေတာ
။
အဲ့ဒါလေးမပိုင်ယုတ်တူကြီးနဲ့ပဲတူနေမှာပဲ။ပရိစ္ဆေသောဥပမာရှိလေကျက်စွာဗျာ။ဓမ္မရူပပစ္စေယသာမယေတနာသတ္တဆောတာ။သတ္တေရာအင်္ဂါရတ္တိတူလေးမှာပေါ်လာ။အဲ့ဓာရီကပတာရယုတ်ငါးခုဒီပတာရယုတ်ငါးခုသည်ကံကြောင့်သာဖြစ်တယ်စက္ခုပတာရသောတပတာရခန္ဓာပတာရဇိဝပတာရကာယပတာရလို့ဟောအကြည်ယုတ်ငါးမျိုးအကြည်ဆိုတာမှန်လို့ကြီးနေလို့အကြည်ပြောတာမဟုတ်ဘူးအာယုံကိုရယူနိုင်တဲ့ဆိုင်တတ္တိရှိတာကြည့်ရတာတယ်လီဗီရှင်းကြည့်ကျင်တော့ဗာတက်လာကြတယ်ခုဒီမှာငံငါးရအလေးကြည့်ကျင်ဆက်လောင်းနေကြအဲ့ဒီကဖမ်းပေးရလို့ရှိဒီပြင်ကြုံချောင်းထောင်ထားလို့ရပါမလ
ား
ရပါဗျာရလို့နော်ကြည့်ရတဲ့လူမှဖမ်းလို့ရတယ်ထို့သူလည်းမျက်စိကမှအသင်အာယုံကိုမြင်တာနားကမှအသံအာယုံကိုကြားသူ့ဟာလည်းသူလူခန္ဓာကိုယ်မှလည်းပဲဖမ်းဖို့ပြင်ပကအာယုန်တွေနဲ့ဆက်တွေ့ဖို့ဖမ်းယူဖို့အင်္ဂါရက်တွေပေါ်နေတယ်အဲ့ဒါကဒါလည်းပဲယုတ်တရားလို့ခေါ်တယ်ဟုတ်ကဲ့အဲ့တော့ယုတ်တရားပေါင်းမှာကျန်တဲ့ကြည့်လိုက်လို့ရှိရင်ဘယ်လောက်ရှိသွားလို့အားလို့အခြေခံက၈ယုတ်အဲ့ဒီ၈ယုတ်ထဲမှာဇိဝိတထည့်ရင်၉ယုတ်နော်အဋ္ဌိဘာဝဘုံဘာဝထည့်လိုက်ဆက်တဲ့ခုနော်နောက်တဲ့မှာခရီးရထဲလိုက်တနေခုနောက်ပြီးတော့သက္ကုပတာရသောတာပတာရခန္ဓာပတာရဇီဝပတာရကာယပတာရထဲလိုက်လို့ဘယ်လောက်ရှိလဲ18ခုရှိသွားတယ်ဒါရုပ်အစ်စ်18ခုအဲ့ဒီထဲမှာဘာလို့နေတော့လို့ဆိုဘာမပြောသေးတာလို့ဆိုတတ္ထဆိုတဲ့ယုံကြည်တဲ့ခုမပြောရဘူးဘာလို့မပြောတာလို့ဆိုတော့တတ္တဆိုတဲ့ယုတ်ကလေးကစိတ်ကြောင့်ဥဒ္ဓကြောင့်သာဖြစ်တာ၊ကံကြောင့်ဖြစ်တဲ့အင်းမှာမပါဟုတ်လားအတန်ဆိုတဲ့ယုတ်ကလေးကစိတ်ကြောင့်ဖြစ်တယ်ဥဒ္ဓကြောင့်ဖြစ်တယ်ကံကြောင့်မဖြစ်ဘူး ဒါကြောင့်မလို့အတ္တကလယုရှိခုထဲမှာခွဲဝေလို့မရတဲ့ရှိခုထဲမှာသူကမပါဘူးမပါဘူးဘာဖြစ်လို့လဲဆိုတော့စိတ်တို့ဥရုလို့ဆိုတာသစ္စာအကြောင်းတရားကံကအတိတ်အကြောင်းတရား
ဟုတ်လား
စိတ်ဆိုတာအခုနောလောဆယ်ရှိနေတဲ့စိတ်ကိုပြောတာဥဒုဆိုတာလည်းအခုကြုံတွေ့နေတဲ့ဥဒုကိုပြောတာဒါတွေကပြစ္ဆုတ်ပံအကြောင်းတရားတွေဖြစ်သောကြောင့်သူကမထည့်ဘောသူထည့်လိုက်သူလည်းစိတ်ကြောင့်ဖြစ်တာဥဒုကြောင့်ဖြစ်တာဆိုတော့တတ်တာထည့်လိုက်လေဆိုရင်ရုပ်ပေါင်းဘလောက်ဖြစ်သွားဆယ်ရှိခုအဲ့ဒီဆယ်ရှိခုကိုသဘာဝရုပ်တကယ်ရုပ်အစ်စ်ပါလို့ဒီလိုဟောရှုပ်သစ္စာအဲ့ဒီသစ္စာကုပဲဝိပဿနာကမ္မထာတရားအထုံးလို့ရှင်အဲ့ဒီသစ္စာကုတဲ့ကတူကိုအထုံးပါသစ္စာကုဟာဝိပဿနာရဲ့အာရုံဖြစ်တယ်ရုပ်တဲ့သစ္စာကုလို့ကြားလို့ပါလေဘယ်နည်းရောသစ္စာကုတွေမဲ့ရုပ်သစ္စာလို့ဆိုဉာဏ်တွေကဆင့်ပွားထားတဲ့ရုပ်တွေရုပ်အစ်စ်မဟုတ်ဘူးတဲ့ဒီရုပ်တွေကဓမ္မဝါယုံလို့လည်းခေါ်တယ်နိဗ္ဗာန်ဆရာအကြောင်းရားတွေကထုတ်လုပ်ထားတဲ့ယုတ်တွေဆိုလဲခေါ်တယ်။မှန်ပါပ
ါ
ဗျ။အဲ့ဒီယုတ်တွေကသာလေယုတ်အစင်။ဒါဖြင့်ကံတက်တက်နဲ့ရနိုင်တဲ့ယုတ်တွေကဘယ်ယုတ်တွေလို့မေးလို့ရှိရင်ခုနကပြောတဲ့သတာရယုတ်ငါးခုဆိုကံတက်တက်ဥဒုကြောင့်ရည်စိမဖြစ်နိုင်ဘူးနော်ဆက်ကုသတ္တရယုံမရနိုင်ဘူးအာဟာရကြောင့်သတ္တရယုံမရနိုင်ဘူးစိတ်ကြောင့်သတ္တရယုံမရနိုင်ဘူးရနိုင်လို့ရှင်သာအကောင်းသာအကောင်းလေးတွေစားနိုင်မယ်ရည်ရွယ်ချက်ကောင်းမယ်ဆိုရင်ဉာဏ်လုံးကတစ်လုံးပြီးတစ်လုံးထပ်ပေါ်နေမှာပေါ့နော
်
အဲ့တော့ကံ့ကြောင့်သာလည်းရနိုင်တာတူပါဘူးဉာဏ်ကကံ့ကြောင့်တက်တဲ့ဖြစ်တယ်သတ္တရယုံငါးခုဆိုကံ့ကြောင့်တက်တဲ့ဖြစ်တယ်ဒါကြောင့်မလို့ပြည့်စည်သွားရင်အစားထိုးလို့မရဘူးဟုတ
်လား
ပြည့်စည်သွားရင်အစားထိုးလို့ရစီကုလို့ရတယ်ဆိုတာသဘာဝမပြည့်စည်သေးရင်လားကုလို့ရတယ်။အဲဒီ artificial ဉာဏ်လုံးနဲ့လူတွေလုံးလို့ရတာပြီလို့ဆိုရင်တော့ဒါကံ့ကြောင့်မဟုတ်ဘူးကံ့ကြောင့်ကြီးမဟုတ်ဘူးလို့ပြောကြရှိနိုင်တယ်ပေါ့။သို့တော့ဒီနေ့ထိအောင်မြင်မှုမရှိသေးပါဘူးဒါ။အဲတော့ကံတက်တဲ့ကြောင့်ဖြစ်တယ်လို့ဒီလိုအမိမှန်တန်းလာနေပါဆိုတယ်။နောက်တစ်ခုဇီဝိတရိုးဆိုတဲ့ခန္ဓာကိုယ်ထိမ့်သိဆောင်ရှောက်တဲ့ကာမဇယုတ်တွေကိုဆောင်ရှောက်မှုပေးတဲ့ယုတ်လေးဟာလည်းကံ့ကြောင့်မဖြစ်ဘူးတပြင်းအောင်ဖြစ်လို့သတာရေယုံ၅ခုစေမီတာယုတ်တစ်ခုနောက်ပြီးတော့အဋ္ဌိဘာဝ၃ဘာဝစေမီလေးတည်းမက်ဆေ့ချူလေးနဲ့တည်းအဲ့ဒီယုတ်တွေကလည်းကံ့ကြောင့်တည်းဖြစ်တယ်နောက်ပြီးတော့ခရယသိရင်ဒီယာယုတ်ဆိုတာလည်းကံ့ကြောင့်တည်းဖြစ်တယ်ပေါင်းလိုက်တဲ့အခါကျတော့ယုတ်ကိုယ်သတာရယုံ၅ခုရဲ့ဇီဝိတရဲ့အဋ္ဌိဘာဝပုံဘာဝခရိယဟောဒီယုံ၅ခုကကံ့ကြောင့်ဖြစ်တဲ့တခြားအကြောင်းကြောင့်မဖြစ်ဘူးလေလက်ကြောင့်ကိုဧကန်တမ္မာယုံကိုပြောတာနော်အကြောင်းနေနဲ့ပြောလိုက်တယ်နောက်တစ်ခုကဒီထဲမှာခေါက်ကအပန်းဆိုတာအထက်ကလေးရရှိခုဖွဲ့စည်းတဲ့အဲမှာအတန်ကိုထည့်ဖွဲ့စည်းမထားဘူးဖွဲ့စည်းတာရဲ့အများအားနေမှာပေါ့မကြားပြဘူးလားအများအားသုံးနေမှာပဲဟုတ်ကဲ့အတန်ကအမြဲပေါ်နေတာဟုတ်ကဲ့လ
ား
ဟုတ်ပါဘူးမဟုတ်ဘူးသစ္ဆုတ်ပံအကြောင်းတစ်ခုနဲ့မှပေါ်လာစဉ်းစားကြည့်လိုက်ပေါ့မြန်မာလူမျိုးတွေရင်းနှီးနေတဲ့စောင်းမှရှိပေါ့စောင်းထဲမှာအတန်နေရှိသလ
ား
ရှိပါဘူးနော်စောင်းဦးရဲ့စောင်းကျိုးရဲ့တီးတဲ့လက်ရဲ့ပေါင်းလိုက်တဲ့အခါကျတော့မှအတန်ထွက်လာတာလေ
မှန
်ပါပါပစ္စုပန်အကြောင်းရောက်အတန်ထွက်လာအဲ့ဒါကြောင့်မလို့အတန်ဆိုတာပစ္စုပန်အကြောင်းတရားကိုနေပြီးတော့ဖြစ်ပေါ်လာတာဖြစ်တော့ရောအချိန်ကယုတ်တွေထဲမှာထည့်မထားဘူးဘုန်းကြီးတို့ဂျာမနီနိုင်ငံသွားပြီးတော့ဗိဓမ္မာသင်္ဍန်ပို့ချတယ်ဟောသင်္ဍန်တဲ့ဂျာမန်တယောက်ကဒီအတန်ကြောင့်လူမေးဒီရုပ်ရှိခုထဲမှာဘာဖြစ်လို့အတန်မပါတာလို့လဲအဆင်းလို့အနံ့လို့အရသာလို့တော့ပါတယ်ပေါ့ဘာဖြစ်လို့အတန်မပါလာအတန်လည်းဖြစ်နိုင်တယ်မဟုတ်လားလို့ဆိုဘုန်းကြီးကခုနဥပမာနဲ့ပြောပြတယ်ဘယ်လိုရှင်တော့ဂီတာရှိတယ်ဂီတာထဲမှာအတန်ရှိတာရှိ မရှိရင်ဒီအတဏ္ဍာနဲ့ဘောဖက်သိထားတာမဟုတ်ဘူးခံရကြောင်းကြောင့်ဖြစ်နေတာသူကပါဘာလို့သွားပြီးတော့သူကဟိုရောထွေးသွားတော့ဆိုတော့အတန်းကိုရီကော်ဒါတို့ဟောကဒီမှတ်တမ်းတင်ထားလို့ရတယ်ဟိုခုခေတ်ပြောတဲ့ MP3 တို့ MP4 တို့နဲ့ဖန်ထားလို့ရှိရင်အနန္တရရနေတာပေါ့ရနေတော့အေးဟုတ်တယ်အဲ့ဒါကအတန်းဖြစ်လာပြီးတဲ့နောက်တော့ဖန်ထားလို့ရတယ်ဒါပေမဲ့လို့မဖြစ်ခင်ကအတန်းကဘယ်လမ်းနေတယ်ဆိုတာမရှိဘူးဟုတ်တယ
်
ဘယ်နေရာမှာအတန်းရှိနေတယ်ဆိုတာဒီလေမိတ္တခုဥပမာပဲကြည့်အောင်မိရှိနေရလားမိတ္တခုလည်းမရှိပ
ါ
ဘူးမရှိဘူးအကြောင်းကြောင့်ဖြစ်တာအတန်းဆိုတာလည်းထို့အတူပဲဘယ်နေရာမှာအောင်းနေတာအလုံးမရှိဘူးသို့တော့ဆိုင်ရဆိုင်ရအကြောင်းတရားတွေမြင်ရရင်ပေါ်လာတဲ့သဘောပဲရှိနေတယ်ဒီတတ်ကြုံလို့ဒီတတ်ကခုနအခြင်းတို့ဘာလို့လဲမတွေ့ဘူးလို့သူကရှိနေတဲ့အရာမဟုတ်ဘူးလို့ဖြစ်လာတဲ့အရာပဲဖြစ်တယ်အတ္တမရှိတဲ့ခုတွေကတော့ရှိနေတဲ့အရာတွေဒါတွေအရာခသိင်းထဲမှာသူတို့က remain ဖြစ်တည်ရှိနေကြအတန်ကအဲ့လို remain ဖြစ်တာမဟုတ်ဘူးဆိုင်ရာအကြောင်းတစ်ခုနဲ့ပေါင်းလိုက်တဲ့အခါမှာပေါ်လာတယ်ဟာနောက်ပိုင်းတော့သူကသဘောပေါက်သွားပြီတော့နောက်ဗာမေးကောင်းမှမမေးတော့အဲ့လိုတတရုပ်လေးဆိုတာတတ်တော်စိတ်တော်တူသောလို့ဆိုတဲ့အတိုင်းစိတ်ဥဒုကြောင့်ဖြစ်တာနော်မှန
်လ
ားအေးပေါင်းလိုက်တဲ့အခါကျတော့ဟောဒီရုပ်ရှင်ယုတ်သက်ရှိခုမိခန္ဓာယုံလို့ခေါ်တယ်။ဘာလို့လဲဆရာဆရာအကြောင်းတရားတွေကထုံးလုပ်တဲ့ယုတ်ဖြစ်သောကြောင့်မိခန္ဓာယုံလို့ခေါ်တယ်။အဲ့ဒီမိခန္ဓာယုံဆိုတဲ့ရုပ်ကလည်းသဘာဝယုတ်တကယ်ယုတ်အစစ်လို့ဆိုလို့ဒါကြီးယုတ်သက်ရှိခု၁၈ခုကယုတ်သက်ဆိုတော့ကြာတဲ့ဆယ်ခုကဘာတွေတော့လို့မေးပြန်ရှိတယ်။သူတို့တော့သိချဲ့ပြီးတော့မပြောတော့ဘူးနော်အဲဒီလိုတော့ဆိုဝိပဿနာဉာဏ်နဲ့ရှုပြင်သုံးသပ်ဖို့ရင်ကတော့ဒီ16ခုပဲ။ကျန်တာကဒီကလသီးလေးတွေကလသီးလေးတွေရှားတယ်မှာရှားလေးဆိုတာမရှိဘူးလား
။ရှိပါရဲ့
။ဘယ်လိုပဲကြည့်နေနေဆိုတော့ပဲစီကလေးတွေခံမှုထဲမှာထည့်ထားလိုက်။တသိနဲ့တသိကြည့်နေတယ်လို့ပြောနေမယ်လို့အဲ့ဒီအသိနှစ်ခုကပုတ်ကပ်ပြီးတော့တခုလည်းဖြစ်မသွားတာကိုထောက်လို့ရှိရင်တို့နှစ်ခုရားမှာလူမျက်စိနဲ့မမြင်နိုင်တဲ့ space လေးရှားလေးတွေရှိတယ်ဆိုတော့မသိတာဘူ
း
။အေးလူတွေဝတ်နေတဲ့အထည်လည်းရှိတယ်။ခြေချောင်းလေးတွေကတွတ်တူတတန်းစီတတန်းစီနေတာအဲ့ဒီလိုတတန်းစီတတန်းစီနေနိုင်တာကိုကရှားထဲမှာရှားလေးတွေရှိတယ်ဆိုတာပြောတယ်။အဲ့ဒါကိုအာကာသယုံလို့ခေါ်တယ်နော
်။
ဟုတ်ပြီယုတ်ကလတ်တစ်ခုနဲ့တစ်ခုကြားဆဲလေးတစ်ခု group တစ်ခု group တစ်ခုကြားပေါ့လေယုတ်အစုလေးအစုကလေးတွေကာမတာယုတ်ဆိုရင်ဆယ်ခုအစုနော်စေတနာယုတ်ဆိုလို့ရှင်အခြေခံ၈ခုအစုဥဒ္ဒတယုတ်ဆိုရင်အခြေခံ၈ခုအစုအာရယုတ်ဆိုလို့ရှင်အခြေခံ၈ခုအစုကာမတာယုတ်မှာအခြေခံ၉ခုအစုနဲ့ဆယ်ခုအစုအဲ့ဒီယုတ်တစုနဲ့တစုကြားထဲမှာဒီကြားလေးတွေရှိတယ်အဲ့ဒီဈာကံလေးတွေကိုအာကာသယုတ်လို့ခေါ်တယ်။ဟုတ်ပ
ါ
ဘူး။ပြိတ္တေရာယုတ်လို့လည်းခေါ်တယ်။ပိုင်းခြားတဲ့ယုတ်တူတယ်။နော်။ဟုတ်ပါဘ
ူ
း။အဲ့ဒါကတစ်ခု။နောက်ပြီးတော့ကြည့်ရင်လူတွေဟာဒီယုတ်ခန္ဓာကိုယ်ကြီးမှာတယောက်နဲ့တယောက်ဆက်သွယ်တဲ့အခါမှာကျန်တဲ့လူတယောက်ကိုသိနိုင်အောင်ခန္ဓာကိုယ်ရဲ့လှုပ်ရှားမှုတွေအတိတ်ပြီးတည်ခန္ဓာကိုယ်ရဲ့လှုပ်ရှားမှုတွေအမူအရာတွေမရှိဘူးလားရ
ှိပါဗျာ
အေးလူတယောက်ကိုနားစေခြင်းလို့ရှိရင်လဲရပြတာလို့ sign language လို့ဆိုပါဆိုလူတွေအသုံးပြုနေတဲ့ sign language ဟာလားလက်ညှိုးလေးထောင်ပြီးတသက်ပိတ်နေတကားမပြောနဲ့လို့ပြောတာတော့မဟုတ်တိုးတိုးလို့ပြောတာနော်မှန
်ပါ
ဗျာအဲ့ဒါလို sign language တွေကိုဒါကာယဝိညာဉ်လို့ခေါ်တာအဲ့ဒါလေကျောင်းနဲ့ပတ်သက်နေတဲ့အတွက်ကြောင့်ယုတ်လို့တမ်းမှတ်လိုက်တာတကယ်တော့ယုတ်မဟုတ်ဘူးခုနက16ခုကိုပဲစွဲပြီးတော့သူ့ကိုယုတ်တစ်ခုလို့ခေါ်လိုက်တာဟုတ်ကဲ့လားမှန
်
ပါဘူးကလသီးတစ်ခုတစ်ခုကြားက space လေးကိုယုတ်တစ်ခုခေါ်တယ်လို့ပဲဒီယုတ်ရဲ့လှုပ်ရှားမှုဒီအမှုမြာလေးကိုလည်းပဲယုတ်လို့ခေါ်လိုက်တာလူရဲ့ပုံပန္နာအမျိုးမျိုးလုပ်ပြတာတွေမှန်တယ်ညာ sign language တွေမှန်တယ်ညာဒါကာယဝိညာဉ်ဖက်သားကိုသူ့ရဲ့လူရဲ့ဌာနကိုသိစေတဲ့ယုတ်ဝိညာဉ်ဤဆိုတာသိစေ။ဒ တစ်ဖက်သားကိုကိုယ့်ရဲ့ခန္ဓာကိုပေါ်ထုတ်တယ်ဟောတာယကာယဝိညာဉ်နောက်တစ်ခါကျတော့ပဇက်ကနေပြီးတော့ထုတ်ပြီးတော့အတန်နဲ့တွဲဖက်ပြီးတော့ပြောတာကျတော့ဝစီဝိညာဉ်ဝစီဝိညာဉ်ကျတော့တတ္တယုံနဲ့အမြဲတွဲနေရအတ္တမပါဘူးလို့လို့သိတယ
်
အတံထွက်တဲ့လူဆိုဇက်ကလေးပဲလုပ်တယ်ဟိုတရားကနားမလဲနော်။ဘာပြောတာတော့ဘာပြောတာတော့မေးနေရတယ်ဟုတ်ကဲ့
။
အတံလေးနဲ့ကျွဲလိုက်ပါဝစီဝိညာဉ်ရုပ်ကရှင်းရှင်းရှားရှားရှိတယ်။အဲ့ဒီဝစီဝိညာဉ်ဆိုတဲ့ဒီစကားပြောတဲ့ကိုယ်လည်းပဲစကားပြောတဲ့ရုပ်ကိုယ်လည်းပဲရုပ်လို့ဒီလိုသတ်မှတ်လိုက်တာ။အမှန်ကအတံရဲ့အမှုအရာနဲ့ဒူရီပြီးတဲ့သက္ကလုံကိုဖော်ထုတ်ပေးတာကိုပြောတာပဲ။သူကယုံကြည်တတ်ရင်တော့မဟုတ်ဘူး။သို့တော့ရုပ်နဲ့ဆက်ဆက်ပြီးနေတဲ့အရာပြင်တော့ကျွန်တော်လည်းရုပ်ကိုသတ်မှတ်လိုက်တယ်။ဘယ်နှခုရှိပါ့။သုံးခုရှိပါ့။နော်။အေးတခါတရံရာလေးဦးလူတွေကတောင်းစားကြတော့ဆရာလေးကလည်းကောင်းတဲ့အခါကျတော့ခန္ဓာကိုယ်လေးကပေါ့ပါပါမရှိဘူးလား။အေးအဲ့ဒါကိုလဘုဒ္ဓံရုပ်လို့သတ်မှတ်တယ်။တခါတရံလူရဲ့ခန္ဓာကိုယ်ကဒီတင်းရှင်းနေမရှိဘူးအကျော်ချင်းလေးပြော့ပြီးတော့နေလို့တိုင်းလို့ကောင်းတယ်။ဘုဒ္ဓံတော့တခါတခါလုံးလုံးကြိုင်လို့ဟောတာအမောပန်းခံနိုင်တယ်ကာမညတံပြုတ်တခါတရံကြအမောခံနိုင်ဘူးလမ်းလေးလျှောက်ခံနိုင်မောလို့ဟုတ်ကဲ့ဟုတ်ပါဘူးဟောယောကယတိဂုရုတို့စိတ်အခြေအနေတို့တခါတခါယတိဂုရုတို့ကောင်းတယ်အာရတွေလည်းကောင်းတယ်စိတ်ညစ်နေတဲ့အခါမှာလည်းတခါမျိုးဖြစ်တတ်တယ်ဟုတ်ကဲ့အဲ့တော့ဒီဟာတွေကပစ္စုပန်အကြောင်းစိတ်အခြေအနေရခန္ဓာကိုယ်ပေါ်ဝါတာရှိတယ်စိတ်အခြေအနေရခန္ဓာကိုယ်လေးလံသွားတာရှိတယ်အဲ့ဒါတွေကိုလည်းပဲရုပ်ရဲ့အနေအထားတွေဖြစ်သောကြောင့်ရုပ်ရဲ့ကြောင်းတွဲနေတဲ့သဘာဝတွေဖြစ်သောကြောင့်သူတို့ကိုလည်းပဲရုပ်လို့သတ်မှတ်လိုက်ရုပ်လို့ပဲခေါ်လိုက်တကယ်တော့သုဒ္ဓရုပ်ဆိုတာသတ်သက်ရှိရလားဆိုမရှိဘူးဒီ78ခုရဲ့ပေါ်ပါသွားတာဒီ78ခုရဲ့လူညံ့သွားတာဒီ78ခုရဲ့လုံးနိုင်စွာရှိသွားတာပြောတာဟာကဲဒီ3ခုထည့်လိုက်တော့5ခုဖြစ်သွားတာသောဘုရားသောဘုရားဖြစ်သွားပြီအဲ့ဒီထဲမှာဒီယုတ်တိရဲ့သွင်မြင်လက္ခဏာ၄မျိုးထပ်ထည့်လိုက်ပါလို့ဆိုရင်ယုတ်တိဟာစတင်လာတဲ့အချိန်ရှိတယ်ဥပဒေရဆက်လက်ပြီးတော့ဖြစ်ပေါ်နေတဲ့အချိန်ရှိတယ်တန်တဲ့ကြီးကြီးတယ်ဥမင်းရင်းညွတ်သွားတဲ့အချိန်ပိုင်းရင့်လာတဲ့အချိန်ပိုင်းရှိတယ်သရတာပြတ်သွားတဲ့အချိန်ပိုင်းလေးရှိတယ်အာနိသတာစိတ်ကြတော့ဥပ္ပတ္တိပင်၃မျိုးလည်းပဲရုပ်ကြတော့ဖြစ်တာနည်းနည်းလေးအချိန်ယူတာမို့စပြီးတော့ဖြစ်တာကိုတန်တတိဆက်လက်ပြီးတော့ဖြစ်ပေါ်နေတာကိုအဲစဖြစ်တာကိုဥပ္ပတ္တယဆက်လက်ပြီးဖြစ်နေတာကိုတန်တတိရင်းရောသွားတာကိုသရတာပြည့်စည်သွားတာကိုအာနိသံသာအဲ့ဒါကရုပ်ရဲ့သင်္ခေတလက္ခဏာ၄မျိုးပဲအဲ့ဒီ၄မျိုးနဲ့ခုနက6ခုနဲ့ပေါင်းလိုက်တော့ဒါနဲ့ရုပ်ရည်လို့မဟုတ်ဘူးရုပ်ရည်အခြေအနေတွေကိုပေါ်ပြရုပ်ရည်လက္ခဏာတွေကိုပြောတာရုပ်ရည်လက္ခဏာကိုရုပ်ထဲထည့်လိုက်တယ်ပေါ့ဒါရုပ်နဲ့တွဲနေလို့ဒီလိုပေါ့လေကြည့်လေရေယူကစားမှာဆိုလို့ရှိရင်ရေကြီးယူလို့ရမလားဖက်နဲ့ယူရမလားအဲအဲ့ဒါလိုပဲတောင်းလာတော့ရေပဲခွက်ပါသွားကိုယ်လူခေါ်ရတာဆိုရင်အင်ကြီးတဆိုးတွေမပါဘူ
း
ပါတယ်ခေါ်တာလူခေါ်တာအင်ကြီးတွေလုံကြီးတွေခေါ်တာမဟုတ်ဘူးနော်မှန
်
ပါပါအေးအဲ့ဒါလိုပဲဒီတဲ့ကုကိုရုပ်လို့ပြောလိုက်တာနဲ့သူတို့ကပါလာလေးတဲ့ကြောင့်သူတို့ကိုရုပ်လို့သတ်မှတ်တယ်ဟောကြည့်လိုက်တော့ရုပ်ပေါင်း28ခုဖြစ်သွားပြီနော်ကောင်းပြီဒီ28ခုကိုကံပြီးလို့တော့အကြောင်းကြောင့်ဖြစ်နေတာကကိုကိုစိတ်နဲ့ဥဒုနှမျိုးကြောင့်ဖြစ်တာကအတန်ကစိတ်နဲ့ဥဒုနှမျိုးကြောင့်ဖြစ်တယ်။ခန္ဓာကပေါ်ပါလာလို့လူညံ့လာလို့ဒီအခြေအနေအလုတ်တိုင်းလုံးလို့ရတာလို့ဆိုရင်ဒါတွေကစိတ်ကြောင့်လည်းဖြစ်တယ်ဥဒုကြောင့်လည်းဖြစ်တယ်အာရကြောင့်ဖြစ်တယ်။ကာယဝိညာဉ်ဝစီဝိညာဉ်တို့ကြောင့်စိတ်ကြောင့်သက်သက်ဖြစ်တယ်ဒီပါဆိုင်လာဝေးကြီးဆိုစိတ်ကြောင့်ပဲသက်သက်ဖြစ်တယ်စကားပြောတာလည်းစိတ်ကြောင့်ပဲသက်သက်ဖြစ်တယ်နော
်
ဟုတ်ပါဘူးဥရုကြောင့်သက်သက်ဖြစ်တဲ့ရုပ်ရည်လို့မရှိဘူးစိတ်ကြောင့်သက်သက်ဖြစ်တဲ့ရုပ်ကကာယဝိညာဉ်နဲ့ဝစီဝိညာဉ်ဥရုစိတ်ဥရုနှမျိုးကြောင့်ဖြစ်တာကသတ္တအတန်ယုတ်ကာယစိတ်ဥဒုစိတ်ဥဒုအာဟာရအကြောင်းသုံးမျိုးကြောင့်ဖြစ်တာကလဟုတ္တဘုဟုတ္တကာမညာဏ၃ခုအကြောင်း၄မျိုးလုံးကြောင့်ဖြစ်တာကတော့ခန္ဓာက၈ခု ကံဒီဟူသောအကြောင်းကြောင့်ဖြစ်တာကတော့ငါကိုဟုတ်တယ်ကံတက်တဲ့ကြောင့်ဖြစ်တာကသတ္တရယုတ်ငါခုရဲ့အဋ္ဌိဘာဝဘုံဘာဝခရယသီဝိတအဲ့ဒီကိုကတော့ကံတက်တယ်လို့ပြောလို့ပါရဟုတ်ယုတ်တရားဒီလိုဖြစ်တာကကဲကောင်းပြီယုတ်တရားတွေကဘယ်ချိန်ကစဖြစ်လာတယ်လဲဆိုတာလေးကိုနည်းနည်းကြည့်ရအောင်လူသားတယောက်အနေနဲ့ကြောင်းမယ်လူသားတယောက်ရဲ့တတိဘဝကနေစပြီးတော့ကြောင်းရမယ်ဆိုလို့ရှင် embryonic stage လို့ခေါ် embryonic stage ကလလအနေကြီးကစအမြဲတမ်းသိငယ်တဲ့စက်ကလေးအပေါက်ကလေးမှာလူရဲ့ယုံနဲ့နာဒီနှစ်ခုစတဲ့မှာနာတရားနဲ့ပရိသေစိတ်ကလေးနဲ့ကံ့ကြောင့်ဖြစ်တဲ့ယုံသုံးခုနဲ့အခြေပြုလာတယ်အဲ့တော့လူမှာတော့ဒီဝေဖွားပုံလေးနည်းကတော့အကျယ်မပြောတော့ဘူးအဲ့ဒါပြောရင်ပြီးမှမဟုတ်တော့အချင်းချင်းလေးတော့ပြောမယ်နော
်
သတ္တဝါတဦးဟာဝေဖွားလာဘုံဝေဖွားလာဒီ၄မျိုးရှိတယ်ဘွားကနဲ့ခန္ဓာကိုထင်းထင်းရှားရှားပေါ်လာတဲ့မွေးဖွားနည်းလည်းရှိအဲ့ဒါဘယ်သူတွေမွေးဖွားတာလို့ဆိုရင်နတ်တွေတို့ဖြမာတွေတို့နောက်ပြီးတော့ငရဲသားတွေတို့တော်တော်များများအဲ့ဒါကဘွားကနဲ့ခန္ဓာကိုအနေထားပေါ်လာတယ်အဲ့ဒါကဥပပတ်လို့ခေါ်တယ်ဩပပတိကနောက်တစ်ချို့တတ်တော်ကလည်းကျတော့ဒီမွေးချာဆိုတဲ့အညိတို့ဘာလို့ဆွဲပြီးတော့ဖြစ်တယ်ဘုရုမတေမီယာဂျာပန်နဲ့မှဖြစ်တယ်ဆိုတော့ကြားလို့ပေါ့လားဟုတ်ပ
ါ
ဘူးဗမာယာသမိုင်းတည်းကဝေလူဝတီကလည်းဝါဘက်မှဖြစ်တယ်လို့ဆိုတာပေါ့နော
်
ဟုတ်ပါဘူးဩကရသာတိပုံနာကြီးကလည်းပဲဘုရုမဂျာပန်နဲ့မှတည်းကြီးတယ်လို့ပြောတာပဲအဲ့ဒီလိုလူတွေမှာကျတော့အကြောင်းလေးမျိုးနဲ့မွေးလို့ရတယ်အခုကိုရှင်ရှားမွေးလာတာကိုဥပပတ်လို့ခေါ်တယ်မွေးချာလို့ခေါ်တဲ့အညိကိုဆွဲပြီးတော့မွေးတာကတော့တန်သေးတစလို့ခေါ်တယ်ရိုးရာဝင်းကြီးကားတွေပြောမယ်ဆိုလို့ရှိရင်လူတွေမွေးတာလူတွေမွေးတဲ့ဟာမိခင်ရဲ့သားအိမ်ထဲမှာဖြစ်ပြီးတော့မွေးတာအဲ့ဒါကိုသလာဘူးဇလို့ခေါ်တယ်ပါဠိလိုသလာဘူးဇသလာဘူးဆိုတာ embryo ဘူးမသားဆုံးဘူးအမေရဲ့သားအိမ်မိခင်ရဲ့သားအိမ်အဲ့ဒီသားအိမ်ထဲမှာတရေတည်ပြီးတော့ဖြစ်တာကိုသလာဘူးဇကျက်တင်နေတယ်ကြတော့ဥရဲမှာတရေတင်လို့အန္တစာ။ဟော၄မျိုးရှိတယ်။တတ္တဝါတွေမွေးဖို့၄မျိုးရှိတယ်။လူတွေကလည်းအဲ့ဒီ၄မျိုးလုံးနဲ့မွေးနိုင်တယ်လို့ပြောတယ်ရှားပါမယ်ဉာဏ်နည်းကနော်။ရှိတယ်လို့ဆိုတယ်။ဒီ၄မျိုးနည်းနဲ့မွေးလို့ရလူတွေပါလား။ဥကမွေးတဲ့လူရှိတယ်၊ရာသမိုင်းထဲမှာမရှိဘူး။ဒါထဲမှာလည်းဥကမွေးတဲ့လူရှိတယ်။နော်။အင်္ဂါဥရဲကနေပြီးတော့လူမွေးတာမျိုးပေါ့။ကဲထားတော့ဒီကနေ့ခေတ်မိခင်ရဲ့ဝမ်းထဲမှာတရေတီကလာတဲ့အခါဘယ်ရုပ်တွေကစပေါ်တော့လို့ဆိုလို့ရှိရင်လူရဲ့ခန္ဓာကိုယ်ဆိုဘောဓိဆိုအရင်ရှိရမှာမဟုတ်လားမှန
်ပါဗျ
ာဒါကြောင့်မလို့ကာယပတာရလို့ဆိုတဲ့စိတ်သတ္တဘောဓိနဲ့ခန္ဓာကအခြေခံကမ္မစာယုတ်ကိုပေါင်းလိုက်တဲ့အခါ10ခုအဲ့ဒီ10ခုအပေါင်းယုတ်ကလေးစပေါ်လာပြီးတော့ဘာပါလဲလို့ခန္ဓာကစိတ်တိဖြစ်ပေါ်ဝရအတွက်ခရယဝတ္ထုဆိုတဲ့ယုတ်10ခုအဲ့ဒီ10ခုရဲ့ကာယတဒကကလဆိုတဲ့ယုတ်10ခုရဲ့ခရယဝတ္ထုတဒကဆိုတဲ့ယုတ်10ခုရဲ့နောက်အမျိုးသားအမျိုးသမီးဖြစ်တဲ့ပုဂ္ဂိုလ်ကလည်းတရေတဲကလေးကပါလာတာအဋ္ဌိဘာဝယုတ်ဆိုတဲ့10ခုရဲ့အမျိုးသားဆိုရင်ဘုံဘာဝယုတ်ဆိုတဲ့10ခုရဲ့ပေါင်းလိုက်လို့ရှိရင်အမျိုးသမီးမှာအစယုတ်30အမျိုးသားမှာယုတ်30အဲ့ဒီယုတ်အရေးအတွက်30ဂရုအားဖြင့်ပြောမယ်ဆိုရင်30စုအဲ့ဒီ30စုနေရာကလကရေးကြီးဆိုတဲ့အထဲမှာပရိသေစိတ်လေးနဲ့သူတို့ဟာအပြန်အလှန်ပြီးပြီးတော့စတင်ပြီးတော့လူ့ဘဝစပြီးပေါ်လာတာတဲ့ယုတ်တရားအဲ့ဒီကစတာအဲ့တော့ကံစားယုတ်တွေဟာပရိသေစိတ်လေးရဲ့ဥပက္ခစတယ်လို့ပြောကြတဲ့ခါကြောင့်ပေါ့နော
်
ကံစားယုတ်တွေကအဲ့ဒီကစလာတဲ့ကံစားယုတ်တွေဟာဒီလူခန္ဓာကိုယ်ကဘယ်ပုံကြောင်းလဲလာတယ်လဲလို့ဆိုရင်ယသောဘုရားကသံယုတ်တ္တိကေယခသံယုတ်ပါဠိတော်အိန္ဒကတုတ်မှာဟောတာရှိတယ်။သ
ဘုန်းကြီးတို့ဂျာမနီပါလင်မြို့မှာအပြည့်အဝတင်တန်းသွားပြီးတော့2003ခုနှစ်ကပြည့်အဝတင်တန်းသွားပို့ချဂျာမန်ကြီးတယောက်ကမေးတယ်ဒီအင်ဘရီယိုလိုဂျီနဲ့ပတ်သက်ဆိုတော့ဘုန်းကြီးအဲ့ဒီတုတ်တံလူသားရဲ့အစဖြစ်ပေါ်လာဖို့ဤကရဲ့ဝန်ထဲကလူတွေအစဖြစ်တာကိုဟောတော့အရှင်ဘုရားလေ2500ကဓာတ်ဤဒီလိုဟာတွေတကယ်ရှိတယ်လားရှိတယ်လို့ဆိုသူအံ့ဩနေတယ်ဘုရားဟောတဲ့ထဲမှာရှိတယ်လို့အဲ့ဒီမှာမြတ်စွာဘုရားကဒီလူဆိုတာတခြားကနေဖြစ်လာတာမဟုတ်ဘူးဘောလို့တည်တည်ပြီးတော့ဖြစ်လာတယ်ဆိုတာကိုမြတ်စွာဘုရားဟောပထမကလလဟောဒီပထမဆုံးမှာကလလဆိုတဲ့ယေကြည်ပေါင်းလေးကစတယ်အဲ့ဒါကတပတ်တိကြနောက်ပြီးတဲ့အခါကျတော့ကလလယေကြည်လေးရဲ့တပတ်ကြာတဲ့အခါကျတော့အနေထားပြောင်းလာဘယ်ညာမှမတည်ငြဲဘူးဆိုတဲ့သလောအောင်အနေထားတော့မှတ်ဘယ်ညာမှရက်နေတာမရှိဘူးသာဝရပြောင်းနေအဲ့ဒီကလလဆိုတဲ့ယေကြည်လေးကနောက်တစ်ပတ်ထဲရောက်တဲ့အခါကျဘာဖြစ်သွားလို့ဆိုကလလဟောတိအကုဏအမြုပ်ကလေးတွေဖြစ်လာဒုတိယပတ်ရောက်တော့အမြုပ်ကလေးဖြစ်သွားတတိယပတ်ရောက်တဲ့အခါကျတော့ဘာလို့အကုဒဇာတိပေတိဆိုတဲ့ပါတိကလေးလိုအနှစ်ကလေးတစ်ခုဖြစ်လာ။ဟော။ဇန်တုရဲ့ခန္ဓာကိုယ်အစအဲ့ဒါတွေကဘာတွေလို့ဆိုလို့ရှိရင်ခုနပြောတဲ့ကာယတဏ္ဍာကလာ၊ဘာဝတဏ္ဍာကလာ၊ဝိထုတဏ္ဍာကလာ။အဲ့ဒီရုပ်30နဲ့ရှင်တွဲပြီးတော့လာတယ်။နန္တရားလေးနဲ့ရှင်တွဲပြီးတော့လာတာနော်
။မှန
်ပါ။ပရိစ္ဆာသုံးပတ်မှာသင်္ခါရပစ္စယဝိညာဏလို့ဆိုတာအဲ့ဒါကိုခေါ်တာ။ဝိညာဏပစ္စယနာမရူပံဆိုတဲ့အဲ့ဒီရှင်တွဲလာတဲ့ဟာတွေကိုခေါ်တာ။ဒီလူ့ဘဝမှာအဲ့လိုဖြစ်လာ၃ပါးကြတော့အနေထားပြောင်းလာတယ်၄ပါးကြတော့ဘာဖြစ်လာလို့ဆိုလို့ရှင်ပေတိနိဗ္ဗတတိကနောအတုံးခဲလေးဖြစ်လာ၄ပါးကြလို့ရှင်အတုံးခဲလေးဖြစ်လာ၅ပါးကြတော့ဘာဖြစ်လာလို့ဆိုတော့အဲ့ဒီအတုံးခဲလေးကဘုလေး၅ခုပေါ်လာတယ်ဘုတစ်ခုကကောင်းကျန်တဲ့ဘုတစ်ခုကလက်တစ်ဖက်နောက်ဘုနှစ်ခုကခြေရောက်ဟောဖူလင်းကားကိုထွက်လာတယ်အဲ့တော့ embryology ဆိုတဲ့သာအုပ်ကိုကြည့်ရင်လည်းအဲ့ဒီပုံစံပါပဲနော်အဲ့တော့ဘောက်ကြည့်အောင်လူခန္ဓာကမြတ်စွာဘုရားကအဲ့ဒါဟောတာပထမကလလံဟောတိကလလဟောတိအဘုဒ္ဓအဘုဒ္ဓသာတိပေတိပေတိနိဗ္ဗတတိကနောကနာပတာခာဇာယံတိခမမာပြထွက်လာပြီးတော့မှသေတာလောမှာနခပိစာသဘင်ဒီမွေးပေါက်လာတယ်ဂျာလည်းမှာတော့အသေးစိတ်မပြောတော့ဘူးလူတရေဒီလိုစလာတယ်ခန္ဓာကိုယ်မှာရုပ်တွေဒီလိုနဲ့တိုးပွားလာတယ်ဆိုတာကိုခေါ်တာနော်မှန်ပ
ါ
ပါအဲ့တော့ပထမဆုံးတရေဒီသာအချိန်ပိုင်းအစပြိုးတဲ့အချိန်ပိုင်းကရက်တက်၅ပတ်လောက်ထိအောင်ဒီလိုအစပြိုးနေရက်တက်၆ပတ်သို့မဟုတ်၈ပတ်ရဲ့နောက်ကျတော့ဖီတက်ဆိုတဲ့တရေသာပုံတံပေါ်လာလူတော်ဝါလေးပြည်ပြည်သားသားဖြစ်တာရှင်းပါတဲ့ခါကအဲဒီကနေပြီးတော့ဆက်တပတ်ယသတ္တဆက်တပတ်မြောင်းတဲ့အခါကျတော့မျက်လုံးလိုပါပေါ်လာပြီ။ဆယ်ရင်းတွေကပဲအချိန်မှာပေါက်လုံးဆိုရင်42ပတ်မြောင်းပေါ့။ဒါကသာပေတန်းကအရာပြောတယ
်။မှန်ပါဗျာ။
အဲဒါအနာတမီအဲအင်ဘရီယိုလိုဂျီနဲ့ပြန်ကြည့်ကြည့်လို့ရှိရင်မဝေးဘူးဒီကိစ္စကဟုတ်လား။မှန်ပ
ါဗျာ။
ဒီတည်းကဘုလို့လူရဲ့ရုပ်ခန္ဓာကိုမှရုပ်တရားတွေဟာဒီလိုစပေါ်လာတာ။ကံဘုန်းကြီးတို့တွေကိုယ်ခန္ဓာကိုပြန်ပြီးတော့ကြည့်မယ်ဆိုရင်ဩဒုက္ခဝဒီလိုစပါလာတာလားရုပ်တရား။အဲ့လိုစလာတဲ့အချိန်မှာကံကြောင့်ဖြစ်တဲ့ရုပ်တရားတဲ့။စောက်ဖြစ်တဲ့အချိန်ကနေစပြီးတော့ဆက်ဆက်ဆက်ဆက်ပြီးတော့ဖြစ်နေတာတဲ့မရမလား။နာမည်လက်တံတွေကတက်တက်တက်တက်တက်သွားနေတယ်လို့ပဲကံစားရုပ်တရား။ကံရဲ့အချိန်နဲ့မသေးမချင်းမပြတ်မချင်းဒီကံစားရုပ်တွေကဆက်ပြီးသွားနေမှာ။နော်ပြောမယ်ဆိုလို့ရှိရင်စိတ်နဲ့ရှင်ပြီးပြောမယ်ဆိုလို့ရှိရင်စိတ်ရဲ့ဥပက္ခဏမှာလည်းကံစားရုပ်တွေဖြစ်တယ်၊ထိခဏမှာလည်းဖြစ်တယ်၊ဘင်ခဏမှာလည်းဖြစ်တယ်။စိတ်လေးရဲ့ဒီ three moment ခဏလေးသုံးခုတိုင်းမှာပဲဒီကံစားရုပ်တွေကဆက်ပြီးဆက်ဆက်ပြီးဆက်ဖြစ်နေတာ။ဘယ်ကြီးအောင်ဖြစ်နေကြရတော့ဆိုရင်နောက်ဆုံးသေတော့မယ်ဆိုတဲ့စိတ်ပေါ်ကနေမှာအဲ့ဒီမပေါ်ခင်ပြန်ပြီးတော့ရေတွက်ကြည့်လိုက်မယ်ဆိုရင်18ခဲမြောက်ဖြစ်တဲ့ထီခဏကစပြီးမဖြစ်တော့ဘူးတဲ့အဲ့ဒီကြတော့အသက်မလာတော့ကံစားရုပ်ကအဲ့ဒီမှာအသက်မဖြစ်တော့ဥပက္ခဏမှာဖြစ်သေး
အဲ့ဒါဘာနဲ့ရှင်ကျွဲသွားနေတော့ဆိုလို့ရှိရင်အတိစိတ်နဲ့ကာမဇယုတ်တွေဟာအမြဲတမ်းရှင်ကျွဲပြီးသွားနေတာနော်အမြဲရှင်ကျွဲပြီးတော့သွားနေတယ်ပရိသေစိတ်လေးကနေစလိုက်တာဘယ်လျောက်သွားတော့ဆိုရင်နောက်ဆုံးသုတိစိတ်ကြီးဟာဖြစ်တော့လည်းတူတူဖြစ်ကြတယ်သေတော့လည်းတူတူသေတယ်ကံနဲ့စိတ်ဒီနံနဲ့ကာမဇယုတ်နဲ့နံတရားအပြိုင်ပြီးချုပ်တယ်ကံကြယမချုပ်သေးဘူးဆိုလို့ရှိရင်ဒီတစ်ခုနဲ့တစ်ခုကဘယ်သူကမှအရင်ကြတယ်လို့လည်းမရှိဘူးဘယ်သူကနောက်ကြတယ်လို့လည်းမရှိဘူးတဘဝမှာဒါအခက်သက်ဟုတ်ကဲ့သူတို့ကဆွဲလို့မရဘူးသူတို့သွားနေတာဝိပယုတ်တပစ္စည်းတော့ဘာဝါချင်းမတူဘူးသို့တော့ဆိုင်ပိုင်ဆိုင်သူတို့ကကံရဲ့ဆွမ်းအားနဲ့ဟိုလည်းပေါ့ကံရဲ့ဆွမ်းအားနဲ့ဖြစ်နေတာအချိန်မကုန်သေးသမျှသူတို့သွားနေတာနောက်ဆုံးသုတိစိတ်ကလေးဖြစ်အောင်သွားနေတယ်ဒါကပ္ပဇာယုတ်တွေဟာပရိသေရဲ့ဥပက္ခဏကနေစပြီးတော့စိတ်ရဲ့ခဏတိုင်းခဏတိုင်းဖြစ်တာနောက်ဆုံးသုတိကြကဏီအဖြစ်သုတိစိတ်ကနေပြန်ရည်လို့18ချက်မြောက်စိတ်ရဲ့ဥပက္ခိအောင်နောက်ဆုံးဖြစ်ကြတယ်ဖြစ်ပြီးသားစိတ်က18ချက်သက်ရှိမယ်ဟုတ်လားဖြစ်ပြီးရင်တော့သူက18ချက်သက်ရှိဒါကပ္ပဇာယုတ်တွေဖြစ်တာစိတ်တစားရုပ်ဆိုတာဆိုတော့ဘယ်ကနေစထုံးလို့လုံးစင်ပရိသေရိနောက်မှာပေါ်လာတဲ့စိတ်ကိုပထမဘဝစိတ်လို့ခေါ်တယ်။အဲဒီပထမဘဝစိတ်ကလေးကနေစပြီးတော့စိတ်တစားရုပ်တွေဟာစိတ်ပေါ်တိုင်းပေါ်တိုင်းပေါ်တဲ့ခဏတိုင်းဥပက္ခဏတိုင်းဥပက္ခဏတိုင်းစိတ်ကလေးကသူဖြစ်လာတာနဲ့တပြိုင်တည်းရုပ်ကိုထုံးလုံးနေတဲ့အခါ။မှန်ပါပ
ါ။
သူကလည်းတပြိုင်တည်းထုံးတာ။ကဲတပြိုင်တည်းထုံးတာဖြစ်နိုင်မှာမလားဆိုတော့ဖြစ်တာပေါ့ဒီကြောင်းနဲ့မေးလေးထွန်းလိုက်လို့ရှင်မိတော့ကလေးနဲ့လည်းအလင်းရောင်တစ်ခါတည်းမွေးထုတ်လိုက်တာမဟုတ်လားဒါတစ်ခါတည်းထုတ်တာပဲလေ။အော်မိလေးကအရင်ပေါ်လာတာအလင်းလေးကနောက်မှလို့မရှိဘူးလေ။မှန်ပါပ
ါ
မိတော့ကလေးပေါ်လာတာလည်းအလင်းကတစ်ခါတည်းပါလာတာပဲ။အဲ့ဒါလည်းပဲစိတ်ကလေးပေါ်လာတာလည်းတကယ်လည်းစိတ်စားရုပ်ကပါသွားပြီတစ်ခါ။ဥပဒ္ဒေဥပဒ္ဒေစိတ်စားရုပ်တွေကဖြစ်နေတယ်။သူကဘယ်ကြည့်အောင်ထုတ်လို့သွားတော့လို့ဆိုတော့နောက်ဆုံးမှဒီနောက်ဆုံးစိတ်ဖြစ်အောင်သူကစိတ်ဓာတ်ရုပ်တွေထုတ်လို့ထုတ်လို့ဒီအတွက်ကြောင့်သုတိစိတ်ကြပြီးတဲ့နောက်တော့မှပဲစိတ်ဓာတ်ရုပ်ကအနည်းငယ်လှုပ်ရှားပြီးတော့ကျန်းသေးသေးတယ်ကဲနောက်တစ်ခုအာဟာရရုပ်သူတွေစားတဲ့အာဟာရရုပ်ကဘယ်ဟာစားတာလို့အာဟာရရုပ်ကဘယ်ဟာစားတာလို့ဆိုလို့ရှိရင်ခုနကဒရေသားလေးဟာတောင်းတယ်ပေါ်လာလို့ဖြစ်လာနေဆိုရင်သူတွေသူညိုတာကစသုံးမဟုတ်ရင်မိခင်နဲ့ချက်ချိုးတွေတာမိခင်စားတဲ့အစာအာဟာရကြီးချက်ချိုးကနေပြီးတော့အဲ့ဒီဒရေသားလေးထဲသွားပြီးတော့ရောက်ဒါကြောင့်မလို့ဒရေကြီးတဲ့မိခင်တွေဟာရေခဲမုန်ကြီးစားရင်ဟိုလူချမ်းနေတဲ့အတွက်နဲ့အတွက်နဲ့ကသူမသက်တာနော်မှန
်ပါ
ဘူးအရေခဲမုန်ကြိုက်တဲ့မိခင်ရဲ့ကလေးဆိုရင်ဘဝကချမ်းချမ်းတုံနေမျိုးကြီးကြရလဲစက်လို့လို့လူလူလုံးလုံးဖြစ်နေမှာဟုတ်မလားအဲ့ဒါကြောင့်မလို့ဒရေသားရှိတဲ့လေးကနေဟာစိတ်ပူလုံးနဲ့အစာကိုလည်းရှောင်ရတယ်တေးလုံးနဲ့အစာကိုလည်းရှောင်ရတယ်ပြင်းထန်တဲ့ဟာတွေကိုလည်းရှောင်ရတယ်လို့ပြောတာတစ်မှတ်သွားထိခိုက်ဖြစ်တယ်ယေသတ္တဘုံတိမာတာအနန္တလင်းသဘောဒနာတေနာသောတထရာပေတိပါတုကုရှိကတော်နောမိဘနဲ့ကလေးဟာလည်းအမေလားတဲ့အစာတွေနဲ့ညတ်တာချက်ကျိုးကနေဆက်ဒါအာဟာရရုပ်တွေကအဲ့ဒီအစားဖြစ်တယ်လို့ပြောဥရုဇာရုပ်ကြတော့ဘယ်ဟာလာတာလို့ဆိုဒီဥရုဆိုတာကမ္ပဇာဥရုကိုပြောတယ်ကမ္ပဇာရုပ်ဆိုတာခန္ဓာကပရိသေရိစိတ်လေးနဲ့အတူဒီကာယတက္ကကလတ်ဝိထုတက္ကကလတ်အာဝတက္ကကလတ်ထဲမှာတေဇောဓာတ်မပါဘူးလားပါပါတယ
်
အဲ့ဒီတေဇောဓာတ်ဆိုတဲ့ဥရုလေးကြီးပရိသေစိတ်ရဲ့ဌိကနာလေးရောက်တဲ့အခါကျတော့သူကရုပ်အသစ်တွေကိုထုတ်လုပ်ပြီးသူကစတင်ပြီးတော့ထုတ်လုပ်နေပြီခဏတိုင်းသူကဌိကနာရောက်တဲ့ဌိကနာရောက်တိုင်းသူ့ရဲ့ဖြစ်စားလေးမှမထုတ်ဘဲနဲ့ဌိကနာရောက်တိုင်းသူကထုတ်လို့သွားမယ်စိတ်ရဲ့ဌိကနာတိုင်းဌိကနာတိုင်းမှသူကထုတ်သွားမယ်ဩဒီလိုရုပ်နဲ့နာမ်ဆိုတာဒီတဘဝလုံးဆက်ပြီးတော့ထုတ်နေတာဥဒုဇာရုပ်တွေကဘယ်လိုအောင်သွားလို့အာရဏရုပ်တွေကလည်းသုတိစိတ်ရဲ့သုတိစိတ်ကြတာနဲ့အနည်းငယ်တော့ပဲသူတို့ဆက်ပြီးတော့ရှင်းသားနိုင်တယ်။ဥရုဇရုပ်ကြတော့အဲ့ဒါလိုမဟုတ်ဘူးတဲ့။သင်တို့ရေဝေရောက်ပြီးတဲ့နောက်တကြိုပြီးတဲ့အထိပြာပြည့်အောင်သူကဥရုဇကမရှိပါဘူး။ဟုတ်ကဲ့
။ဟုတ်ပါဘူး။
ဲ့ခွေ
နော
်
ဥရုဇယုတ်ဒါကြောင့်မလို့ပမာရိရှိတဲ့ကရေးကြတယ်ကျွင့်ကြရင်တော့ဥရုဇယုတ်ကလတ်ကိုစာဂံပါဂံစာဂံပေတံနဲ့ရေးတာဟုတ်လားစာဂံပေတံနဲ့ကျွင့်ကြရင်တော့ဥရုဇယုတ်ကလတ်ကိုခန္ဓာကိုယ်ကြီးမှာကျန်ရတာဥရုဇယုတ်တွေကျန်ရတာသာသယုတ်တွေသွားကုန်ပြီစေတသယုတ်တွေသွားကုန်ပြီအာဟာရသယုတ်တွေသွားကုန်ပြီကျန်ရတာဥရုဇယုတ်ကုန်ကြီးကျန်ရတယ်အဲ့ဒါကြီးကိုသွားပြီးတော့ပို့ရတာနောက်ဆုံးကျန်တာအဲ့ဒါပဲကျန်တယ်ဒါကရုပ်ကိုသုံးသပ်လေ့လာခြင်းပဲရုပ်တွေဘယ်လိုဖြစ်ပြီးတော့ရုပ်တွေနောက်ဆုံးဘယ်လိုချုပ်သွားကြလဲဆိုတာမြင်မြင်ကိုယ်တွေသိရှိလေ့လာနိုင်ပါလေဒါဘုရားမြတ်စွာရဲ့အဘိဓမ္မာပါရုပ်တရားနဲ့ပတ်သက်ပြီးတော့ဟောထားခြင်းဒီတဲ့ပို့ပြီးတော့အသေးစိတ်လေ့လာခြင်းလို့ရှိရင်ဝိတ္တလိမဲ့ကျမ်းလို့အဘိဓမ္မာတသင်္ဃာကျမ်းလို့ဒီကရောကျမ်းလို့ဒါလေးကိုဖတ်ရှုလေ့လာရမှာဖြစ်ပါတယ်။ဒီကနေ့တော့ရုပ်နဲ့ပတ်သက်လို့သိစရာလေးတော်တော်များဆုံးအောင်အတင်းကျုပ်အားဖြင့်ဟောပြတာဖြစ်ပါလေ။ဒါကြောင့်မလို့ဒီရုပ်ခန္ဓာကိုယ်ကြီးရဲ့တဘာဝတရားတွေကိုအခုလို့အသေးစိတ်လေ့လာပြီးတော့သိရှိခြင်းဖြင့်ဘာအကျိုးရှိလို့ဆိုရင်တတ္တပညာဥပ္ပန္နေတိ။တတ္တဝါဆိုတဲ့အတွေးကိုဖြောင်းနိုင်ပါလေ။တဘာဝတရားတွေကသူ့ဘာသူဖြစ်နေတယ်ဆိုရက်အမြင်ကိုမြင်လိုက်တာနဲ့သတ္တသိဉာဏ်ဥက္ကတေတိသရဝါဆိုတဲ့ဟာမဟုတ်တော့ဘူးဆိုတာသင်ရှားသေးတယ်။အေးဒါကြောင့်မလို့သရဝါဆိုတဲ့မှားနေတဲ့သတ္တသိဉာဏ်ဆွဲနေတဲ့စိတ်ထဲမှာဆွဲနေတဲ့ဒီအမှတ်သိဉာဏ်ကြီးတစ်ခုပြောက်သွားအောင်ဘုရားရဲ့အမိမာတဲ့ကယုတ်တရားတွေကိုဆင်ခြင်စဉ်းစားခြင်းဖြင့်သတ္တသိဉာဏ်ကိုဖယ်ရှားပြီးတော့အမှန်တရားကိုတွေ့ရှိနိုင်ကြပါစေကုန်သတည်း။
Amen.